Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်အောက်တိုဘာလ17ရက်တနင်္ဂနွေနေ့ညနေ6နာရီကနေ9နာရီထိအစီအစဉ်တွေကို line to meter 16.25 တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှာဖောင်ပါ။ဒီကနေ့ညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာညနေခင်းပါရှင်။ကျွန်မတင်ကြီးချိုက်ပါ။ဖိလစ်ပိုင်နိုင်ငံမှာအင်အားဖြင့်ကိုဘူးတိုင်ဖုံးဝင်ရောက်တိုက်ခိုက်နေတာကြောင့်လေကြောင်းခီးစဉ်တချို့ရပ်ဆိုင်းထားရပြီးလူတွေကလည်းဘေးလွတ်ရာရွှေ့ပြောင်းပေးနေရပါတယ်။အီချင်းနိုင်ငံမှာတော့ကာလရှည်စောင့်ဆိုင်းခဲ့ရတဲ့လွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့စတင်နေပါပြီ။ပြည်ပရောက်မြန်မာနိုင်ငံသားတွေလည်းကြိုတင်မဲတွေတက်တက်ကြွကြွနဲ့ပြေးနေကြဆဲဖြစ်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုမှတ်မိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ကောင်းပါပြီရှင်ရွေးကောက်ပွဲအတွင်းပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့ကျင့်ဝတ်နဲ့ညီလိုက်နာဆောင်ရွက်ဖို့ရွေးကောက်ပွဲကော်မရှင်ကဘလို့တတိပေးပြောဆိုမှုတွေရှိနေပါသလဲ
သူကြတာကဘာလဲဆိုတော့ဒီပွဲစီရှင်ထဲမှာမဲလုံးကြီးရဲ့အစီအစဉ်နဲ့နေရာကြီးစောင့်ကြည့်ရမယ်ဆိုတာသူကတော့ကြီးကြတယ်ပေါ့နော
်ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတူပြောသွားတာပါပြည်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ရှင်ဒါအပြင်ဒေါ်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်နောက်ဆုံးရအခြေအနေကြောင်းရွေးကောက်ပွဲနဲ့ပတ်သက်တဲ့တင်ပြချက်တွေအပြင်ကျန်းမာရေးနဲ့ပတ်သက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်းနဲ့မမိုးဖြူတို့ကပြောပြပေးပါအောင်ရှင်
ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းကိုဒီကနေ့တနင်္ဂနွေနေ့ညနေပိုင်းမှာတဖြည်းဖြည်းချင်းစတင်ဝင်ရောက်တိုက်ခတ်နေတဲ့အင်အားဖြင့်ကော့ဖူတိုင်ဖုံးမုန်တိုင်းရဲ့လေပြင်းနဲ့မိုးရွာသွန်းမှုတွေကြောင့်လျှက်စင်မီနဲ့တယ်လီဖုန်းဆက်သွယ်ရေးလိုင်းတွေကျနေပြီးအရင်ကခံမှန်းထတာထက်တရက်ပိုပြီးလမ်းမဲ့ဗုဒ္ဓဟူးနေ့အထိမုန်တိုင်းထံခန်းစားရနိုင်ခြေရှိနေပါတယ်အော်ရိုရခံတဲ့ကဝေးလံခေါင်တည်တဲ့ကာစင်ဂူရန်မြို့မှာတနင်္ဂနွေနေ့မနေ့ပိုင်းကစတင်ဝင်ရောက်တဲ့ကော့ဖူတိုင်ဖုံးမုန်တိုင်းကြောင့်အပြည့်အစည်အခြေအနေကိုတော့မသိရသေးပါဘူးပစိဖိတ်အနောက်မြောက်ဖက်မှာတိုင်ဖုန်းမုန်တိုင်းတလုံးတိုက်ခတ်နေပြီးဖိလစ်ပိုင်မြောက်ပိုင်းဒေသမှာလေပြင်းအားများရပ်ဝင်ဖြစ်ပေါ်နေတဲ့အတောအတွင်းအခုဝင်ရောက်တိုက်ခတ်နေတဲ့တိုင်ဖုန်းကိုဘိုဟာလူဆုံကျွန်းပေါ်မှာရက်အတော်ကြာတိုက်ခတ်နေအောင်မယ်လို့လဲမိုးလေဝသပညာရှင်တို့ကခန့်မှန်းကြပါတယ်။မုန်တိုင်းကြောင့်နောက်ရက်တည်းအတွင်းမိုးရေချင်း600မီလီမီတာလောက်အထိရောက်နိုင်တယ်လို့လဲမိုးလေဝသပညာရှင်တို့ကခန့်မှန်းပါတယ်။လင်းပြန်တမ်းမှုခီးစဉ်တွေကိုအနာပိုင်းတို့ဖျက်သိမ်းထားရပြီးရေကြီးမြေပြိုမှုကြောင့်အသက်ဆုံးရှုံးမှုနှေးပါစေဖို့အတွက်လဲကံယူရန်တစ်ချောင်းနဲ့မြေကမ်းပါးတွေပေါ်မှာနေထိုင်ကြသူတွေကိုဒေသခံအနာပိုင်းတို့ကနေရာရွှေ့ပြောင်းပေးနေရပါတယ်ပြီးခဲ့တဲ့တောက်ချာနေ့မှာပဲဖိလစ်ပိုင်သမ္မတဘန်နီနိုအာကီနိုကမုန်တိုင်းအန်ဒီယေသတိထားကြဖို့အတွက်နိုင်ငံပိုင်ရုပ်မြင်သံကြားကနေကြေညာခဲ့ပါတယ်ဖိလစ်ပိုင်နိုင်ငံဟာဆိုရင်နှစ်စဉ်တိုင်ဖုန်းနဲ့မုန်တိုင်းအချိန်ရင်20လောက်ဝင်ရောက်တိုက်ခတ်ခံရပြီးအများစုကအင်အားကြီးမုန်တိုင်းတွေဖြစ်ပါတယ်ရှင
်နျူကလ িয়ার ပြဿနာနဲ့ပတ်သက်ပြီးအီရန်နဲ့အင်အားကြီးနိုင်ငံတွေသဘောတူညီမှုရခဲ့ပြီးတဲ့နောက်ပိတ်ဆို့တန်းခတ်မှုတွေရုပ်သိမ်းဖို့ JCPOA လို့ခေါ်တဲ့နှစ်ဖက်ပူးတွဲဆောင်ရွက်ရမယ့်အစီအစဉ်တွေကိုစတင်ရမယ် Adoption Day အဖြစ်အောက်တိုဘာလ17ရက်နေ့ကိုတက်မှတ်လိုက်ပါတယ် Implementation Day လို့ခေါ်တဲ့အစီအစဉ်တွေလက်တွေ့အကောင့်ထဲဖွဲ့ရမယ့်နေ့ကိုတက်မှတ်ဖို့အဆုံးဖြတ်ချက်မချရသေးဘဲအဲ့ဒီနေ့မှာသဘောတူညီချက်တွေနဲ့ကိုက်ညီတဲ့ဆောင်ရွက်ချက်ကြောင့်အီရန်ကိုတန်ခတ်မှုစပြီးရုပ်သိမ်းရမှာဖြစ်ပါတယ်အီရန်ဘက်ကလိုအပ်ချက်တွေပြည့်စုံအောင်ဒီနှစ်ကုန်ပိုင်းလောက်မှာလုပ်နိုင်မယ်လို့ပြောလင့်နေကြောင်းအီရန်တာဝန်ရှိသူတွေကမကြခင်ရက်ပိုင်းကပြောဆိုပါတယ်ဒါပေမဲ့အီရန်အနေနဲ့ပိတ်ဆို့တန်းခတ်မှုမရုပ်သိမ်းခင်ကတည်းကသဘောတူညီထားချက်တွေနဲ့အညီတာဝန်ယူဆောင်ရွက်ဖို့တရားအောင်လုပ်ရမယ့်အရေးကရက်သက်မှတ်ဖို့အရေးထက်ပိုအရေးကြီးပါတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတယောက်ကစနေနေ့ကဆွေးနွေးပွဲမှာပြောဆိုပါတယ်။အဲ့ဒီအတွက်အချိန်တစ်လကနေလေးလအထိဒါမှမဟုတ်ဒီထက်ပိုကြာနိုင်သလားဆိုတာအီရန်တွေအပေါ်မှာမူတည်တယ်လို့အမေရိကန်တာဝန်ရှိသူကပြောဆိုပါတယ်။ဒီလုပ်တွေကိုမြန်မြန်ပြီးဖို့တဲ့မှန်မှန်ကန်ကန်ဆောင်ရွက်နိုင်ဖို့ပိုအရေးကြီးတယ်လို့လည်းပြောဆိုပါတယ်ရှင်။
အီချင်းနိုင်ငံမှာကာလရှည်စောင့်မျှော်ခဲ့ရတဲ့လွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံရဲ့နေမြေထက်ဝက်တို့မှာကျင်းပနေကြပါပြီ။ဖြုတ်ချခံသမ္မတမိုဟာမက်မော်စီနောက်ပိုင်းနိုင်ငံကိုဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးနိုင်ဖို့လက်ရှိအစိုးရကအစီအစဉ်ချလှုပ်ဆောင်နေတာဖြစ်ပါတယ်။ပထမအထုပ်မဲပေးမှုတွေကိုတနင်္ဂနွေနေ့နဲ့တနင်္လာနေ့တို့မှာခရိုင်14ခုတို့မှာကျင်းပနေတာဖြစ်ပြီးကျန်တဲ့ဒေသတွေမှာတော့မဲပေးမှုတွေကိုဒီဇင်ဘာလအစောပိုင်းမှာလှုပ်ဆောင်မှာဖြစ်ပါတယ်။နိုင်ငံရဲ့ချားမှနေထိုင်ကြတဲ့အီဂျစ်နိုင်ငံသားတွေကတော့စနေနေ့တုန်းကမဲပေးခွင့်ရခဲ့ပြီဖြစ်ပါတယ်။ နိုင်ငံမှာပထမဆုံးဒီမိုကရေစီနည်းစာရွေးကောက်တင်မြှောက်ခဲ့ကြတဲ့သမရမော်စီကို2013ခုနှစ်မှာအာဏာကဖျောက်ချဖို့အတွက်လက်ရှိခေါင်းဆောင်အဒဲလ်ဖာတာအယ်စစ်စီဦးဆောင်ခဲ့တာပါဒီနောက်မှာတော့သမရအစ်စ်နဲ့လွှတ်တော်အစ်စ်ရွေးကောက်တင်မြှောက်နိုင်ဖို့အတွက်အခြေခံဥပဒေအစ်စ်နဲ့ရွေးကောက်ပွဲတွေကျင်းပပေးမယ်ဆိုတဲ့ဂရိကဝတ်နဲ့စစ်တပ်ကြောထောက်နောက်ခံပေးထားတဲ့ရာရည်အစိုးရကိုဖွဲ့စည်းခဲ့ကြတာဖြစ်ပါတယ်2014ခုနှစ်ဇန်နဝါရီလမှာအခြေခံဥပဒေကိုပြဋ္ဌာန်းခဲ့ပြီးနောက်၄လအကြာမှာလက်ရှိသမရစစ်စီရွေးကောက်ပွဲမှာအနိုင်ရခဲ့ပါတယ်။ဖြုတ်ချခံသမရမော်စီရဲ့မွတ်စလင်ညီကိုရောများအဖွဲ့ကအများစုချုပ်ကန့်ထားတယ်ဆိုပြီးတရားရုံးကနေ2012ခုနှစ်မှာလွှတ်တော်ကိုဖျက်သိမ်းလိုက်ခြင်းကစလို့အခုချိန်ထိလည်းအီဂျစ်နိုင်ငံမှာလွှတ်တော်မရှိသေးပါဘူး။မွတ်စလင်ညီကိုရောများအဖွဲ့ဟာလည်းအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ခံရပြီးတားမြစ်ခံထားရတာဖြစ်ပါတယ်။နေနေချီဆောင်ဆိုင်ခဲ့ရတဲ့အီဂျစ်ရဲ့လွှတ်တော်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီတွေဘေးဖယ်ခံထားရပြီးလွှတ်တော်အမတ်နေရာ8500ခန့်လုံးကိုတတိပုဂ္ဂလတွေဝင်ရောက်ရှင်ပြိုင်နေကြတာဖြစ်ပါတယ်။မွတ်စလင်ညီကိုရောများအဖွဲ့နဲ့တခြားထင်ရှားတဲ့အတိုက်ခံတွေကိုလက်ရှိသမ္မတအဒဲလ်ဖာတာအယ်စစ်စီကဖြိုးခွင်းထားတာကြောင့်မဲဆန္ဒရှင်တွေအနေနဲ့ရွေးချယ်စရာသိမ့်မရှိတော့တာကြောင့်လဲဒီကနေထွက်ပေါ်လာမယ့်လွှတ်တော်ဟာလက်ရှိသမ္မတစစ်စီကိုထောက်ခံကြမယ်လို့လည်းသုံးသပ်သူတို့ကခန့်မှန်းကြပါတယ်ရှင်
။စနေနေ့ကအနောက်ဘက်ကန်ဒီတာမြို့တော်ဂျေရုဆလင်နဲ့ဟေဘရွန်နာမှာရဲဝင်နှန်းအနေနဲ့ပါလက်စတိုင်းစစ်ကြောသက်လူငယ်တွေကြားဖြစ်ခဲ့တဲ့အကြမ်းဖက်မှုနဲ့တရားတိုက်ခိုက်မှုတွေမှာ16နှစ်အရွယ်အမျိုးသမီးတယောက်ပါဝင်ပါလက်စတိုင်း၄ယောက်သေဆုံးခဲ့တယ်လို့ရဲတပ်ဖွဲ့ကပြောဆိုပါတယ်။ဒီတိုက်ခိုက်မှုတွေမှာအစ္စရေးလုံခြုံရေးတပ်ဖွဲ့ဝင်တော်တော်များများလည်းဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောဆိုပါတယ်။ပါလက်စတိုင်း40တဲ့မင်းနဲ့အစ္စရေး9ယောက်သေဆုံးခဲ့တဲ့သတင်းပတ်နဲ့ချီးတဲ့လမ်းပေါ်မှာဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေဟာပါလက်စတိုင်းအာဏာပိုင်တွေရဲ့အဆိုအရဂျေရုဆလင်အရှေ့ပိုင်းကမွတ်စလင်တွေကအာဆာပလီကျောင်းလို့ခေါ်ပြီးဂျူးလူမျိုးတွေကတမ်ပယ်မွန်လို့ခေါ်တဲ့အထွတ်မြတ်နေရာတွေမှာဂျူးလူမျိုးတွေရဲ့ကျူးကျော်မှုတိုးလာတဲ့အချက်နဲ့ပတ်သက်နေတယ်လို့ပါလက်စတိုင်းတာဝန်ရှိသူတွေကပြောဆိုပါတယ်။ဘာသာရေးအထွတ်မြတ်နေရာကိုတင်ပိုက်မဲ့ရည်ရွယ်ချက်ရှိပုံရတယ်ဆိုတဲ့ပါလက်စတိုင်းရဲ့ဆွဆွဲချက်ကိုအစ္စရေးဘက်ကညှင်းဆဲခဲ့ပါတယ်။
ဒီကံတန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းစီစဉ်ကနေတင်းငနေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်နိုင်ငံရဲ့ချားကမြန်မာနိုင်ငံသားတွေဒီကနေ့မှလဲကြိုတင်မဲပေးနေကြသလိုတချို့နိုင်ငံတွေမှာတော့မဲပေးမှုစီရင်ပိတ်သွားပြီဖြစ်ပါတယ်။မဲဆင်းမှာပါပြီးမဲပေးခွင့်မရသူတွေမဲပေးခွင့်လျှောက်လာတင်ပြီးကို့အတွက်မဲလဲမှမပါလို့မဲပေးခွင့်မရသူတွေလည်းရှိနေကြတာပါ။မြန်မာနိုင်ငံသားအများအပြားတရားဝင်အလုပ်လုပ်ကိုင်နေကြတဲ့စင်ကာပူမှာတော့ကြိုတင်မဲပေးနိုင်မှုမြန်မာတန်ရုပ်ရှင်မှာညအိတ်တန်းစီစောင့်ဆိုင်နေကြသလိုကြိုတင်မဲပေးသူတွေအတွက်အစားအသောက်အလှူဒါန်လုပ်သူတွေနဲ့တက်တက်ကြွကြမဲပေးနေကြပါတယ်။မဲပေးဖို့ရက်ကိုလည်း21ရက်နေ့အထိရက်ထပ်တိုးဖိထားရပါတယ်။ဂျပန်နိုင်ငံမှာလည်းကြိုတင်မဲပေးနိုင်မယ့်ရက်ကိုဒီလ23ရက်နေ့အထိထပ်တိုးပေးထားပါတယ်။တောင်ကိုရီးယားနိုင်ငံမှာတော့ကြိုတင်မဲပေးခွင့်၄ရက်ပေးထားတာမှာပထမနေ့က43ရက်၊ဒုတိယနေ့မှာ88ရက်၊တတိယနေ့မှာ915ရက်နဲ့ဒီကနေ့တနင်္ဂနွေနေ့နောက်ဆုံးနေ့မှာတော့996ရက်တို့ကြိုတင်မဲပေးပြီးတော့ကြိုတင်မဲပေးမှုအဆုံးသတ်လိုက်ပြီဖြစ်ပါတယ်။မြန်မာလူထုမှတန်းနဲ့ချေလှုပ်လှုပ်ကင်နေတဲ့ထိုင်းနိုင်ငံမှာတော့မဲပေးခွင့်ရသူ900ကျော်လောက်ပဲရှိတာမို့မနေ့စနေနေ့တရက်သေးပဲကြိုတင်မဲပေးလုပ်ငန်းတွေအပြီးတက်ခဲ့တာဖြစ်တယ်လို့ထိုင်းနိုင်ငံဆိုင်ရာမြန်မာတန်းအမတ်ကြီးဦးဝင်းမောင်က VOA ကိုပြောပါရယ်မြန်မာလူထုမှတွေအနေနဲ့မဲပေးဖို့အချိန်မပေးနိုင်ကြဘူးလို့လည်းမြန်မာတန်းအမတ်ကြီးကပြောခဲ့တာပါတစ်ဖက်မှာလည်းမဲပေးခွင့်အစည်းအဝေးမှာနာမည်ပါပြီးမဲလက်မှမပါလို့မဲမပေးနိုင်သူကလည်းဒါဇင်နဲ့ချီရှိတယ်လို့မဲဆန္ဒရှင်တဦးကအခုလိုပြောပါရယ်
ကျွန်တော်ပုံစံ5နဲ့ချိုတင်ထားတယ်ချိုတင်လို့ဒီမှာလစ်ထဲမှာလည်းပါလာပြီကျွန်တော်မဲပေးဖို့ပဲရှိတော့တယ်မဲပေးဖို့ကအခုအထဲရောက်မှကျွန်တော်အထဲရောက်မှလက်မလဲထိုးပြီးတော့မှစာရွက်မပါဘူးဆိုပြီးသူပြောတယ်မဲစာအိတ်မပါဘူးဆိုပြီးသူပြောတယ်အခုဖြစ်တာ30ကျော်နေပြီပို့တန်းလင်းတစ်မျိုးလုံးကျွန်တော်မင်္ဂလာတောင်ညို့နောက်ကျွန်တော်တို့တွန်သေးအခုမြင်ရတာပေါ့နော်30ကျော်နေပြီ
နိုင်ငံတကာရောက်မြန်မာတွေအနေနဲ့တန်ယုံနေမှာချုပ်တင်မဲ့ထဲကြတဲ့အခါမှာအဆင်မပြေမှုတွေရှိရင်မဲဆန္ဒရှင်တွေဘက်ကနားလည်ပေးကြပါလို့လည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြေညာချက်ထုတ်ပြန်ထားပါတယ်ရှင
်မြန်မာနိုင်ငံမှာဟိုတယ်ခီးစားတောက်ဆိုင်လေကြောင်းလိုင်းဆက်သွယ်ရေးကုမ္ပဏီတို့အပါအဝင်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းတွေကိုခွင့်ပြုထုတ်ပေးထားခဲ့တဲ့နိုင်ငံသား၃ငွေလက်ခံကိုင်ဆောင်ခွင့်လိုင်စင်တွေကို အောက်တိုဘာလ16ရက်နေ့ကစတင်ပြီးရုတ်သိမ်းမဲ့အကြောင်းမြန်မာနိုင်ငံတော်ဗဟိုဘဏ်ကအောက်တိုဘာ23ရက်နေ့စွန်းနေ့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံထဲမှာအမေရိကန်ဒေါ်လာကျဲကျဲပြန့်ပြန့်သုံးပြီးငွေလက်ခံပေးချေမှုတွေကြောင့်ဒေါ်လာလိုအပ်ချက်ပမာဏမြင့်လာပြီးပြည်ရင်းသုံးချက်ငွေသုံးဆွဲတဲ့အခန်းကဏ္ဍကျဆင်းလာလို့နိုင်ငံခြားငွေလဲနှုန်းမတိမငြိမ်ဖြစ်လာပြီးငွေကြေးကဏ္ဍမတိငြိမ်မှုဖြစ်လာနိုင်တဲ့အတွက်အခုလိုကြေညာချက်ထုတ်ပြီးညွှန်ကြားရတာဖြစ်တယ်လို့ဒီကြေညာချက်ကဖော်ပြပါတယ်။ဒါအပြင်ကုန်ပစ္စည်းနဲ့ဝန်ဆောင်ခရီးကိုပြည်ရင်းသုံးချက်ငွေနဲ့ပဲသုံးဆွဲပြီးငွေသားကင်တွဲသုံးဆွဲမဲ့စားဘဏ်ကတ်တွေအွန်လိုင်းငွေပေးချေမှုတွေပိုပြီးသုံးဆွဲလာစေဖို့အတွက်လည်းရည်ရွယ်ဆောင်ရွက်တာဖြစ်တယ်လို့ဒီကြေညာချက်မှာဖော်ပြပါတယ်။ဒါကြောင့်အရင်ကထုတ်ပေးခဲ့တဲ့နိုင်ငံခြားငွေကင်ဆောင်ခွင့်လိုင်စင်တွေကို30ရက်17လနောက်ဆုံးထားပြီးပြန်လည်အနှံ့ချရမယ်လို့လည်းအဲ့ဒီကြေညာချက်ကဖော်ပြပါတယ်ရှင်
။အီရန်တို့ရဲ့ဒါဝိဖြစ်ဒုံးကြီးစံတတ်မှုဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုချိုးဖောက်ရာရောက်တယ်လို့အမေရိကန်နဲ့ပြင်သစ်တို့ရဲ့ဆွဆွဲချက်ကိုအီရန်ကပယ်ချလိုက်ပြီးကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကမစ်ဆိုင်းဒုံးကြီးမှာနျူကလ িয়ার ထိပ်ဖို့တတ်ထားတာကိုပဲတားမြစ်တာဖြစ်တယ်လို့ခြေပပြောဆိုလိုက်ပါတယ်အီရန်အစ္စလာမစ်သမ္မတနိုင်ငံရဲ့ဒုံးကျည်တွေမှာနျူကလ িয়ার ထိပ်ဖို့တက်ဆင်ဖို့အစီအစဉ်မရှိဘူးဆိုပြီးအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗက်ဇာရက်ကမနေ့စနေနေ့တီဟီရန်မှာပြောဆိုပါရယ်အမေရိကန်သမ္မတကြီးဆမန်သာပါဝါကအီရန်တို့အောက်တိုဘာလ10ရက်နေ့ကတာလပြစ်ဒုံးကျည်တစ်စင်ပြစ်လုမှုနဲ့ပတ်သက်ပြီးမှတ်ချက်ပေးပြောဆိုပြီးနောက်တနေ့မှာပဲအီရန်နိုင်ငံခြားရေးဝန်ကြီးရဲ့တုံ့ပြန်ချက်ထွက်ပေါ်လာတာဖြစ်ပါတယ်
အနောက်နိုင်ငံတွေအနေနဲ့အာရှဒေသရေးရာပြဿနာတွေနဲ့မပတ်သက်ဘဲဝေးဝေးနေဖို့တရုတ်နိုင်ငံဘေကျင်းမြို့မှာကျင်းပတဲ့၃ရက်ကြာနှစ်ပတ်လည်လုံခြုံရေးဆိုင်ရာညီလာခံမှာမလေးရှားနိုင်ငံကာကွယ်ရေးဆိုင်ရာတပ်ဖွဲ့ရဲ့အကြီးအကဲဖြစ်တဲ့ Zulkifli Mohsin ကပြောဆိုလိုက်ပါတယ
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမသိငီထိုင်းနဲ့မမိုးဖြူတို့ကပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြန်မြန်ကန်းတွေကိုတလဲတင်ပြပေးပါမယ်။အရင်ဦးဆုံးအနေနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ရခိုင်ပြည်နယ်မဲဆွယ်စီယုံရခီးစဉ်ဒီကနေ့ပြီးဆုံးသွားပါပြီ။ခီးစဉ်မတိုင်ခင်ကစိုးရိမ်မှုတွေရှိခဲ့ဆန္ဒပြကန့်ကွက်မှုတွေနဲ့ကြုံတွေ့ရမယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ရခိုင်ပြည်၃မြို့၃ရက်ကြာခီးစဉ်မှာကျမတို့ဝိုင်းတော်သားကိုစီသူကတောက်လျှောက်လိုက်ပါပြီးသတင်းရယူခဲ့ပါတယ်။ခီးစဉ်နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးတော့ကိုစီသူကအခုလိုပြောပြပေးပါမယ်
။ဟုတ်ကဲ့ဗျာ။အဲဒီနေ့ကဒေါ်ဆန်းစုကြည်ကခွားမြို့မှာလူမဲဆွယ်ပွဲတစ်ခုလုပ်တယ်ဗျာ။အဲဒီမှာလူမျိုးရေးဘာသာရေးတွေကိုနိုင်ငံကြီးမဲဆွယ်တဲ့နေရာမှာတုံးနေတာဟာခြေခံဥပဒေနဲ့မညီဘူး။ဒါဟာအဖွဲ့အစည်းတစ်ခုကနေပြီးတော့စနစ်တကျဒီဝါဒဖြန့်ချီပြီးတော့လုပ်နေတယ်ဒါကြောင့်တော့ဒီအဖွဲ့အစည်းကိုစုံစမ်းဖော်ထုတ်ပြီးတော့အရေးယူပေးဖို့အတွက်ရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းနေဆိုတာမျိုးထည့်ပြောတယ်။အဲ့ဒါပြီးတော့လူငယ်ကိစ္စတွေပြောပါတယ်။လူငယ်တွေမူစီဝါမတုံဆွဲကြဘူးကိစ္စတွေပြောပါတယ်။နောက်တော့ထုံးစံတိုင်း NLD ကိုဖြစ်မနေမဲပေးနိုင်ကြဖို့အတွက်သူကနှိုးဆော်တယ်။ဆိုတော့အဲ့ဒါတွေသူတို့ဒီကွာမျိုးမှာပြောသွားပါတော့ဗျာ။
ဆိုတော့ဒီခီးစဉ်မတိုင်ခင်မှာပေါ့နော်ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်မတိုင်ခင်မှာရခိုင်ခီးစဉ်ဖြစ်တဲ့အတွက်ကြောင့်ဒီသတင်းတွေထွက်တာပေါ့နော်လုံခြုံရေးအရာစိုးရိမ်စရာတွေရှိတယ်သူ့ကိုဆန္ဒပြမဲ့လူတွေကန့်ကွက်မှုတွေပြုလုပ်မယ်လို့ကြားရတာပေါ့နော်ဆိုတော့ तू အခုတကယ်လဲသွားရောအဲ့လိုမျိုးပြုလုပ်တာတွေရှိလားရှင
်အဟုတ်ကဲ့ဗျာဒီဒေါ်ဆန်းစုကြည်မလာခင်ကတော့ရခိုင်ဒေသမှာအခုလိုမျိုးသူ့ကိုဆန့်ကျင်နေဆိုတော့လူမျိုးတွေရှိတဲ့အတွက်လုံခြုံရေးအရာကိုတော်တော်လေးစိုးရိမ်တာမျိုးကျွန်တော်ရှိခဲ့ပါဒါပေမဲ့တကယ်တမ်းရခိုင်ပြည်နယ်ကိုရောက်တဲ့အချိန်မှာတော့ဒေါ်ဆန်းစုကြည်လာတဲ့အပေါ်မှာကန့်ကွက်တာမျိုးဆန္ဒပြတာမျိုးတခုခုကိုဖော်ထုတ်တာမျိုးလုံးဝမရှိခဲ့ပါဘူးဗျာအပြည့်အစုံတစ်စုံတရာလည်းလုံးဝမရှိခဲ့ပါဘူးခင်ဗျာ
ဆိုတော့သူအခုသူ့ရဲ့ရခိုင်ပြည်ခီးစဉ်ကအဓိကလုံခြုံရေးအရာဘသူတွေကတာဝန်ယူပေးခဲ့တာတွေရှိလဲရှင
်အာဒီလိုဗျာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့လူငယ်အဖွဲ့တွေအနေနဲ့ဒီဒေါ်ဆန်းစုကြည်ရဲ့လုံခြုံရေးကိုစစချင်တာတာဝန်ယူခဲ့တာပါဗျာအဲဒီတန်တွဲခရိုင်ကျွန်တော်တို့ဒီ NLD ဥက္ကဋ္ဌကိုမေးတဲ့အခါမှာသူကလူငယ်လုံခြုံရေးအင်အား900ကျော်လောက်နဲ့ဒေါ်ဆန်းစုကြည်ရဲ့ရခိုင်ခီးစဉ်မှာလုံခြုံရေးပြေးဖို့အတွက်စီစဉ်ထားတာမျိုးပါဗ
ျသူရဲ့ခီးစဉ်တလျှောက်မှာရောတခြားသူ့နောက်ကနေလိုက်ပြီးတော့တိတိတတ်တာအဲ့လိုမျိုးလိုက်ကြည့်တာတွေလိုက်ပြီးတော့လုံခြုံရေးချထားတာတွေရောအဲ့လိုမျိုးပုံစံတွေရောတွေ့ရလားရှင
်အာဒီလိုပါဒါကတော့အာနာပိုင်အဖွဲ့အစည်းတွေဖြစ်တဲ့ဒီရဲတို့တခြားရံမီတက်လို့ဟာမျိုးတွေကနေပြီးတော့ဒုရုဟောပြောပွဲလုပ်တဲ့ကွင်းလိုနေရာမျိုးတွေမှာတော့လူစုလူဝေးတွေဖြစ်နေတာမလို့လာပြီးတော့လုံခြုံရေးယူတာမျိုးတော့ရှိပါတယ်ဗျပြီးတော့ဒေါ်ဆန်းစုကြည်ရဲ့ဒီရင်တန်းတော့ကနေလိုက်ပြီးတော့ရဲကားတွေတစ်စီးတော့မဟုတ်ရင်နှစ်စီးတချို့ခီးစင်မှာသုံးစီးအဲ့လိုဟာမျိုးတွေတော့နောက်ကနေပြီးတော့လိုက်ပြီးတော့လုံခြုံရေးယူတာမျိုးတော့ရှိပါတယ်ဗျာဒါပေမဲ့အာနာပိုင်အနေနဲ့ ဒီလုံချုံရေးသတိတတရဲရအများကြီးနဲ့လာပြီးတော့လုံချုံရေးယူတာမျိုးတော့ဒီကြီးတဲ့လျှောက်လုံးမှာလောကမရှိခဲ့ပါဘူးဗ
ျဒီရခိုင်လူထုအနေနဲ့ရောဒီတော့ဆန်းစုကြည်ရဲ့မဲဆွယ်စီယုံပွဲကိုဟိုစိတ်ဝင်စားနဲ့တက်ရောက်လာရောက်ပြီးတော့နားထောင်တာတွေရှိလားရှင့်
အဲဟုတ်ကဲ့ခင်ဗျာရခိုင်လူထုအနေနဲ့ကတော့ဒေါန်ဆန်းစုကြည်ရဲ့မဲဆွယ်စီယုံပွဲတွေကိုမျှော်မှန်းထားတာထက်ပူပြီးတော့လာတယ်လို့ပဲပြောလို့ရတယ်ဗျဘာဖြစ်လို့လဲဆိုတော့ဒေါန်ဆန်းစုကြည်ရောက်မလာခင်မှာရခိုင်လူထုကမချေနပ်တာတွေကနောက်ထုတ်ပေါ်မှုတွေတော့မှရှိခဲ့တယ်လို့ကျွန်တော်တို့ကမျှော်မှန်းထားတာဖြစ်တဲ့အတွက်ဒေါ်စန်းစုကြည်ရဲ့ပွဲကိုလူလူကအများကြီးလာလိမ့်မယ်လို့မထင်တော့ဘူးဗျာဒါပေမဲ့တကယ်တမ်းကျတော့ဒီရခိုင်လူလူကဒေါ်စန်းစုကြည်ကိုလက်လက်လေးလေးကြိုဆိုကြတာတွေ့ရတယ်လူလူဟောပြောပွဲတွေမှာလည်းလူတွေတောင်းနေချီတိတ်နေချီပြီးလာတာမျိုးတွေ့ရတယ်ဗျာပြီးတော့လမ်းခုလက်မှာလည်းရွာတွေမြို့ငယ်လေးတွေမှာလည်းဒေါ်စန်းစုကြည်ရဲ့ရင်တန်းလာတာကိုထွက်ပြီးတော့ကြိုတဲ့အချိန်မှာလည်းဒီလူတွေကတော်တော်လေးလက်လက်လေးလေးနဲ့လူတွေလည်းအများကြီးထွက်ပြီးတော့ကြိုဆိုကြတာတွေ့ရတာဖြစ်တဲ့အတွက်ဒီလက်ခံလူလူကဒေါ်စန်းစုကြည်နဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကိုထောက်ခံအပ်ပေးတာတွေမလျော့သေးဘူးဆိုတဲ့သဘောမျိုးတော့တွေ့ခဲ့ရတယ်ဗျ
။ဟုတ်ကဲ့။ဆိုတော့ထင်ထားတာထက်ကိုရခိုင်လူလူကဒေါ်စန်းစုကြည်ကိုထောက်ခံတယ်ကြိုဆိုတယ်သဘောတော့ရှိတာပေါ့နော်။ဆိုတော့ဒါဆိုရင်ဒေါ်စန်းစုကြည်ကဒီနေ့ဆိုလို့ရှိရင်သူကဘယ်ကိုဆက်သွားဖို့ရှိလဲရှင
်။ဒေါ်စန်းစုကြည်ကဒီရခိုင်ပြည်နယ်ကွာမြို့ကနေပြီးတော့ဒီလူလူဟောပြောပွဲပြီးတော့ကနေတပြိုင်နက်အေအော်ဒီတိုင်းတော့ခီးဆက်ပါလေဗျအဲ့တော့အရာဝီတန်းကိုရောက်ချင်မှငတိုင်းချောင်းကိုဝင်နေငတိုင်းချောင်းပြင်ပမှာသူလူလူဟောပြောပွဲလုပ်တယ်အဲ့ဒီကနေပြီးတော့ရေးကြီးကိုဆက်သွားပြီးတော့လူလူဟောပြောပွဲလုပ်ပါလေဗျအဲ့ဒီကနေလမ်းခုလမှာကျုံပြောကိုဝင်နေကျုံပြောမှာလည်းလူလူဟောပြောပွဲလုပ်တယ်အဲ့ဒီကနေအခုတော့ရန်ကုန်ကိုပြန်ဖို့အတွက်ခီးဆက်နေပါပြီခင်ဗ
ျဒေါ်ဆန်းစုကြည်ရခိုင်ပြည်နယ်ခီးစဉ်နဲ့ပတ်သက်ပြီးကိုစီတီကိုကျွန်မကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ရွေးကောက်ပွဲကျင်းပတဲ့အခါတိုင်းရင်းသားဒေသတွေမှာတိုင်းရင်းသားပါတီတွေကပဲအနိုင်ရနိုင်ကြီးများတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီတွေရွေးကောက်ပွဲစည်းရုံးမဲဆွယ်မှုတွေမှာပါဝင်ခဲ့တဲ့ပါတီဝင်ဒေါ်ဝင်းမေကပြောပါတယ်သူဟာ1990ရွေးကောက်ပွဲတွေတုန်းက NLD ပါတီအတွက်နယ်လက်စည်းရုံးရေးဆင်းခဲ့သူမို့သူ့ရဲ့အတွေ့အကြုံတွေနဲ့အခုအခြေအနေဘယ်လိုကွာခြားသလဲဆိုတာကိုအမေရိကန်ပြည်ထောင်စုစီရောက်လာစဉ်မဆုမွန်ကမေးမြန်းထားပါတယ်
မင်္ဂလာပါအန်ဒီအခုလိုမျိုး VOA မြန်မာပိုင်းကိုလာပြီးတော့မှဒီတွေ့ဆုံမေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်အန်ဒီကလည်းကျေးဇူးအများကြီးတင်ပါတယ် VOA ကို
ဟုတ်ကဲ့ပါရှင်ဟု
တ်ကဲ့ရှင
်အန်ဒီကမြို့သားဒီမိုကရေစီအဖွဲ့ချုပ်ကို1990ပြည့်နှစ်ခရဲကနေမှဒီပါတီဝင်တယောက်အနေနဲ့ပေါ့နော
်
ဒီဝင်ပြီးတော့မှလှုပ်ရှားဆောင်ရွက်ခဲ့တယ်1990ရွေးကောက်ပွဲတုန်းကလည်းအန်ဒီကစကိုင်းတိုင်းဒေသကြီးကနေစီယုံဒီမဲဆွယ်စီယုံရေးပေါ့နော်တိုင်းအောင်နိုင်ရေးအနေနဲ့ဝင်ပြီးတော့မှလှုပ်ရှားဆောင်ရွက်ခဲ့တယ်လို့သိရပါတယ်ရှင်။
ဟုတ်ကဲ့ရှင်။
နောက်နိုင်ငံရေးအကျဉ်းသူဟောင်းတယောက်လည်းဖြစ်တယ်ဆိုတော့
ဟုတ်ကဲ့
။တမီးတို့သိပါတယ်ပေါ့နော်။
ဟုတ်ကဲ့
။အဲ့တော့အဓိကအန်ဒီကိုမေးချင်တာကတမီးတို့1990ပြည့်နှစ်တုန်းက NND ပါတီကတတိုင်းမြေလုံးတိုင်းတာနဲ့မဲအပြတ်သက်အနိုင်ရခဲ့တယ်ပေါ့နော
်။ဟုတ်ကဲ့ရှင်။
ဒါပေမဲ့ဒုတိယတစ်ချိန် 2010 တုန်းကတော့ NND အနေနဲ့ဝင်ပြီးတော့မရှင်ပြိုင်ခဲ့ဘူး။ဒါပေမဲ့ဒီ2012ခုနှစ်မှာတော့ဂျာပြတ်ရွေးကောက်ပွဲမှာဒေါ်စန်းစုကြည်ကိုယ်တိုင်ခေါင်းဆောင်ပြီးမဲဆန္ဒနဲ့တချို့မှာဝင်ပြိုင်နေမဲကအပြတ်သက်နိုင်ရခဲ့တယ်လို
့
ဆိုတော့အခုလာမဲ့နိုဝင်ဘာလ၈ရက်မှာကျင်းပမဲ့ရွေးကောက်ပွဲပေါ့နော်2015ရွေးကောက်ပွဲမှာ NND ပါတီအထူးသဖြင့်မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီတစ်ခေါက်မှာကောမဲအပြတ်သက်နိုင်ရမယ်လို့အန်တီအနေနဲ့ယုံကြည်ပါလားရှင
်မယုံကြည်ဘူးရှင်တိတ်ပြီးတော့ဆိုတော့ဟိုတော်လိုင်းရေးတက်တန်းကြီးကလည်းနည်းနည်းရှိလာတယ်လူတွေရဲ့စာဝတ်နေရေးခက်ခဲတွေကလည်းရှိလာတယ်စီရင်ရေးအားတွေပေါ့လေဒါပေမဲ့လို့အနေဒီမှာရှိတဲ့လူတွေရောဟိုပြည်သူတွေကရောဟိုစိတ်ရှိလက်ရှိလုံနိုင်မယ်ဆိုရင်တော့အပြတ်သက်ပေါ့နော်ဟိုတုန်းကတော့အားလုံးပွင့်လင်းတယ်ဒါမှမဟုတ်အခုတော့အခက်ခဲတွေဟိုအကြက်တဲတွေပေါ့အတားဆီးလေးတွေရှိလိမ့်မယ်လို့ကျွန်မထင်ပါတယ်အဲအကြောင်းမလို့နိုင်တော့နိုင်မှာပဲဟို90ခုနှစ်လို့အပြတ်သက်တော့မဖြစ်နိုင်ဘူးလို့အန်တီထင်ပါတယ်
ဟုတ်ကဲ့ပါအန်ဒီအဲ့တော့1990ပြည့်နှစ်တုန်းကအန်ဒီကဒီတိုင်းဒေသကြီးမှာမဲဆွယ်စီယုံရေးအတွက်စီယုံလုံဆောင်မှုအနေနဲ့လုပ်ခဲ့တယ်အခု2015ခုနှစ်မှာပေါ့နော
်
နှစ်ပေါင်း25နှစ်အကြာမှာအန်ဒီတစ်ခေါက်ပြန်ပြီးမဲဆွယ်စီယုံမှုလုပ်တဲ့အခါမှာဘယ်လိုမျိုးကွာခြားမှုတွေရှိနိုင်မယ်လို့အန်ဒီအနေနဲ့မျှော်လင့်ပါလဲရှင
်ဟုတ်ကဲ့ကွာခြားမှုတွေဆိုတော့ဟိုတုန်းကတော့နည်းမြေတွေဝင်ရတာနည်းနည်းခက်လိမ့်မယ်လို့ထင်ပါတယ်ဟိုတုန်းကတော့ဟိုသူတို့ဘက်ကလည်းဒီနည်းမြေဝင်သွားတယ်ကိုတို့ကလည်းနောက်ကဝင်သွားတယ်ဘာမှအကြောင်းအရာမရှိဘူးသူနေမြေတမတ်ချက်တွေရှိလားမလားဘောအဲ့လိုစွန့်ရတာတွေရှိပါတယ်ဟိုသူတို့ရဲ့လူတွေလက်ဟိုဘက်ကလူတွေလက်နည်းနည်းများလာတယ်စီကန်းချက်တွေလည်းများလာတယ်အဲ့ဒါမျိုးရှိတယ
်ဟုတ်ကဲ့ရှင်
ဟုတ်ကဲ့ရှင်
အဲ့ဒီမေခွန်းနဲ့တဆက်သေးပါတော့အန်ဒီ
ဟုတ်ကဲ့
အခုလက်ရှိအာနာယပါတီဖြစ်တဲ့ပြည်တော်စုကြန့်ခိုင်ရင်တဲ့ဖွံ့ဖြိုးရေးပါတီက2010တုန်းကသူတို့ကမဲအပြတ်သက်ရခဲ့ပြီးတော့လက်ရှိအစိုးရဖွဲ့စည်းနိုင်ခဲ့တယ်ပေါ့နော
်
ဆိုတော့ခုနကအခုဒီအတိုက်ခံပါတီကဒီတစ်ခေါက်2015မှာလဲအတူတူပေါ့နော်ဒီ2015ရွေးကောက်ပွဲကိုဝင်ပြိုင်မယ်ဆိုတော့ခုနအန်ဒီပြောသလိုမျိုးဒီနယ်တွေမှာအတူတူဝင်ပြီးတော့စီယုံနှုတ်ဆော်တဲ့အခါမှာပေါ့နော်ဘာတွေများဒီ NND จังไห้ဘက်ကလည်းပြင်ထားနိုင်တာရှိတယ်အဲ့တော့ NLD အနေနဲ့ကောဘာတွေပြင်ဆင်ထားတဲ့နယ်လို့ ND အနေနဲ့အကြံပြုချင်တာရှိပါလဲရှင
်ဟုတ်ကဲ့ NLD အနေနဲ့ကလည်းဒီနယ်စည်းရုံးရေးတွေမှာပေါ့နော်ဟိုအန်တီတို့တုန်းကလူဟိုစကြဆင်းပြီးတော့အန်တီတို့ကတဆင့်တဆင့်ပေါ့လေအဲ့လိုပေါ့နယ်တစ်ခုဝင်နေဆိုလို့ရှိရင်ရဝတ္တအကုန်လုံးပေါ့နော်ဘုန်းကြီးအကုန်လုံးဒါပေမဲ့ပြည်သူအားကဟိုအပြစ် NLD ဘက်မှာရှိနေပါတယ်နော်ဟိုခက်ခဲတော့ရှိမယ်ဘယ်လိုခက်ခဲတွေရှိတယ်ဘယ်လိုလုပ်မယ်ဆိုတာတော့မသိဘူးပေါ့နော်ဒါပေမဲ့ခက်ခဲတော့ရှိမယ်ဒါပေမဲ့ဟိုဒီ NLD ရနိုင်မှုရအတွက်စီယုံရေးမှုတွေနဲ့ NLD နဲ့ဟိုသေးသေးချာချာလုပ်ပြီးလုပ်ရမယ်ဆိုလို့ရှိရင်တိတိဆိုင်ဆိုင်စိတ်ပါကိုပါလုပ်ကြမယ်ဆိုရင် NLD ရလွယ်ကူပါတယ်အများကြီးဟုတ်ကဲ့
ဒေါက်ဆန်းစုကြည်ရဲ့သွားတဲ့ခီးစဉ်တိုင်းမှာပြည်သူကတခဲနဲ့အားပေးတယ်ပေါ့နော
်
အာဒေါက်ဆန်းစုကြည်ကိုနိုင်လည်းပြောတယ
်
ဒီ NLD အနေနဲ့ပြုပြင်ပြောင်းလဲဖို့အတွက်အဓိကဆောင်ပုဒ်တစ်ခုအနေနဲ့2015ရွေးကောက်ပွဲအတွက
်
တကယ်ပဲပြုပြင်ပြောင်းလဲမှုလိုချင်တယ်ဆိုရင် NLD ကိုမဲပေးပါဆိုပြီးဒေါက်ဆန်းစုကြည်ကိုတိုင်မှဒီမဲဆွဲစည်းရုံးမှုတွေစလုပ်နေပြီပေါ့နော
်ဟုတ်ကဲ့
ဆိုတော့ NLD အနေနဲ့ကောအဲ့ဒီဒေါက်အောင်ဆန်းစုကြည်ကိုတိုင်ဥဆောင်ပြီးသွားနေတဲ့မဲဆွဲစည်းရုံးရေးခီးစဉ်တွေမှာတခြားပါတီတွေထက်ဘလို့အာတာမှုရှိနိုင်မယ်လို့အန်တီထင်ပါလဲရှင
်အာတာမှုကဒေါအောင်ဆန်းစုကြည်ရဲ့အာတာမှုကသူ့ရဲ့ရည်တည်မှုကလည်းစလာတယ်အမှန်ကန်ခဲ့တယ်90ခုနှစ်မှာဒေါစုအထက်ထဲမှာနေတော့လဲသူ့ရဲ့အရေးသူ့ရဲ့အယောင်ဘိုးကျောင်းဆန်းတို့အယောင်အရေးအယောင်အင်အားနဲ့ပေါ့နော်အဲ့ဒါနဲ့ရင်ဒီပြည်သူတွေကအဖွာဖြစ်ယုံကြည်ခဲ့တယ်အခုလည်းပဲဒေါစုရဲ့အာဒေါ်စုကိုတိုင်ကစီးယုံတဲ့အတွက်ပြည်သူတွေကလည်းပဲဟိုအပြည့်ဟိုထောက်ခံတဲ့အတွက်ဟိုဘယ်နေရာပဲသွားသွားပေါ့နော်အရန်ဟိုဖြစ်တယ်12ခုနှစ်တုန်းကအခုပြီးခဲ့တဲ့ရွေးကောက်ပွဲလွတ်ခဲ့ထုံးကဘလောက်တောင်ခက်ခဲတွေ့ခဲ့လဲဆိုတော့ဟိုဒေါ်စုစီးယုံတဲ့နေရာတွေမှာဒေါ်စုကပြုံးဝင်ပြပါဘူးဟိုနေပြည်တော်မှာပေါ့တကယ်ခြုံတော်တွေတဲမှာတရားဟောဖို့ရအတွက်စင်နေဆောက်ရတယ်လေးပဲလေးတာအန်တီလည်းအဲ့ထဲမှာရောက်ခဲ့ပါခဲ့ပါတယ်ဒါပေမဲ့လို့ပြည်သူတွေကဒီတော့သူတို့ရှင်းတယ်။ရှိပြီကြာကြာနာမဖြစ်ပြအောင်ပြည်သူတွေကလည်းလှုပ်ပေးတယ်။အဖွဲ့ချုပ်ကလူတွေကလည်းလှုပ်တယ်ဆိုတင်ကြီးတညွတ်တဲ့လှုပ်တဲ့အခါကျတော့အောင်မြင်တာပဲအပြည့်စုံအောင်မြင်ပါတယ်။အခုလည်းပြည်သူအားအများကြီးလိုပါတယ်။အသိစိတ်တတ်တွေလည်းအများကြီးလိုပါတယ်။ညင်ကျွဖို့လည်း anti NLD အနေနဲ့အများကြီးလိုပါတယ
်။ဟုတ်ကဲ့ရှင်အခုဒီလာပိုင်းနေမှာပေါ့နော် NLD NLD ဘက်ကိုဥမာ sign board တွေကိုဖျက်ဆီးတာမျိုးနောက်ပြီးွားတဲ့အခါကျတော့ NLD နဲ့ပတ်သက်ပြီးတော့ဒီဟိုလက်ကန်းစာကြော်ညာစာဆောင်လေးပေါ့နော် NLD ကိုမယုံကြည်ရဘူး NLD နဲ့ပတ်သက်ပြီးတော့မှဒီဟာနဲ့ပတ်သက်ပြီး NLD ကိုမဲပေးတယ်ဆိုလို့ရှိရင်ဒီဘာသာရေးလူမျိုးရေးအဓိကရုံးစံတဲ့စာတွေနဲ့ပါစီယုံလှုပ်ဆော်တာမျိုးတွေရှိရဆိုတော့ NLD မဲဆွဲစီယုံရေးလုတ်ခဲ့မှုတဲ့အတွေ့အကြုံရဆိုရင်1990ပြည်နှစ်နဲ့2015ကြားထဲမှာပေါ့နော
်
ဒီလိုမျိုးဒီ NLD ပါတီနဲ့ပတ်သက်ပြီးတော့တပုတ်လေးလွင့်ဒီလိုပြောတဲ့ဟာမျိုးတွေအခုနပြောလို့မဲမပေးနိုင်အောင်ဒီဖြက်လို့ဖြက်စီလုပ်တဲ့ဟာမျိုးတွေနဲ့ပတ်သက်ပြီးတော့ဘလို့များရှင်ပြီးမြင်ပြီးပါလဲရှင်အတူတူပဲလားဒါမှပုံစံတစ်မျိုးပြောင်းသွားလားအနေ
ဟိုနဲလားမလားများလားမလားဆိုတာတော့မသိဘူးအဲ့ဒီ99နှစ်တုန်းကလည်းဟို NLD ကိုသဘုတ်လေးလွင့်အချောင်းအရာစာရွက်စာရမ်းနေအကုန်လုံးဝေးပါတယ်ဝေးတယ်ဟိုဘက်တစ်ဖက်ကပေါ့နော်ဝေးတယ်အကုန်လုံးဖြက်စီတယ်ဒါမှလို့တစ်ဖက်ကအင်တိုင်းအားလိုက် NLD ကိုပေါ့နော်သူတို့လှုပ်လာလေNLD တော့ကတော့အရေးရှိတက်လီပဲလို့ထင်ပါတယ်ပို့ပြီးတရားတယ်ပို့ဘာဖြစ်တော့ပြည်သူနဲ့ဖွဲ့စည်းထားတာကိုပြည်သူကဒေါ်စုကိုလည်းလေးစားတယ်ကျွန်တော်တို့ခေါင်းဆောင်ကိုလည်းပဲဟိုယုံကြည်တယ်အဲ့ဒါမျိုးပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ခေါင်းဆောင်ကဘာမှလည်းမစားဘာမှလည်းဝမ်းမဖြစ်ဘူးလူထုတွေကအခုလူထုတွေကပို့တောင်ကောင်းရင်လည်းကောင်းလာနိုင်တယ်လို့ကျွန်တော်ဘာဖြစ်တော့အတွေ့အကြုံတွေအရင်တက်လာတယ်ဘယ်သူကောင်းတယ်ဘယ်မကောင်းဘယ်သူကဘာလုပ်တာဘာပြောဒါပြောရင်ဘာဖြစ်တယ်အဲ့ဒါမျိုးတွေကတည်လာပြီ
အဲ့
ကြောင့်မလို့
အနေနဲ့2015ရွေးကောက်ပွဲနီးလာတဲ့အချိန်မှာဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးကထာဒေါအောင်ဆန်းစုကြည်နဲ့ပတ်သက်ပြီးတချို့အရေးကိစ္စတွေမှာအားမလိုအားမရဖြစ်တာတွေရှိတယ်ပြည်သူတွေအထူးသဖြင့်တက်ကြလှုပ်ရှားသူတွေကြားထဲမှာတချို့ကိစ္စတွေမှာပေါ့နော
်
NLD ရဲ့ဒီရည်တည်မှုဒီခုနလွှတ်တော်ထဲမှာပြောဆိုနေတဲ့ဒီပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့လူလူဘက်ကတချို့အမြင်မှားတာတွေတက်ကြွလှုပ်ရှားသူတွေဘက်မှာအားမလိုအားမရဖြစ်တာတွေလည်းရှိပါတယ်။
ဟုတ်ကဲ့။
အဲ့ဒီအပေါ်မှာရော2015ရွေးကောက်ပွဲကိုထိခိုက်နိုင်မယ်လို့ ND ယူဆပါလားရှင့်။ဘယ်လိုများသုံးသပ်ပါလဲ
။မထိခိုက်နိုင်ပါဘူးရှင့်။ဘာဖြစ်လို့ဆိုတော့ပြောလိုက်တဲ့အတိုင်းကမှဒေါ်စုပြောလိုက်တာဘယ်လိုဆိုတာခေါင်းထဲမှာရောက်လာတယ်။စဉ်းစားတယ်။စဉ်းစားတဲ့အခါမှာသေချာကြည့်တယ်ဆိုလို့ရှိလို့ရှင့်။သေချာစဉ်းစားလိုက်လို့ရှင့်။အော်ဒေါ်စုကဒီလိုပြောပါလား။တော်စုကငင်းချမ်းရေးကိုလည်းပြောနေတယ်တစ်ဖက်တစ်မဲ့ဗမာဗမာကြီးဆိုတော့ညင်ညွတ်ချင်တယ်လေဗမာပြည်ကြီးကလည်းတကယ်အကုန်လုံးကြီးလိုက်တဲ့ခါကျတော့ညင်ညွတ်ဖို့ကအရေးကြီးတယ်လေ မင်းကြီးညွတ်လို့ဖြစ်နေကြတာမင်းကြီးညွတ်လို့သာတိုင်းပြည်ကြီးကဒီလောက်တောင်ဟိုပါပြောမလဲနေကြနေရတာလေအဲ့တော့ဒေါ်စုနေကဒီညင်ညွတ်မှုကိုလည်းဟိုမထိခိုက်အောင်ပေါ့နော်ဒီညွတ်မှုဖြစ်အောင်ပြောတဲ့အတွက်ဟိုတစ်ဖက်ကလည်းပဲခံစားရတာညများတော့ပြည်သူအနေနဲ့တချို့ကလည်းပဲဟိုစဉ်းစားသွားတာပေါ့ဒေါ်စုရောဒေါ်စုကိုအကြည်ညိုတော့လုံးဝမပြတ်ပါဘူးဒေါ်စုကိုကျမတို့ရဲ့ခေါင်းဆောင်လို့လည်းပဲကျမမှမဟုတ်ပါဘူးအားလုံးပြည်သူတွေကသူကပုံမြင်နေပို့တက်ပါတယ
်ဟုတ်ကဲ့အန်ဒီအဲ့တော့တိုင်းရင်းသားဒေသတွေမှာတိုင်းရင်းသားဒေသတွေမှာဝင်ပြီးတော့မှတိုင်းရင်းသားပါတီတွေနဲ့အပြိုင်စည်းရုံးမှုလုပ်ရတဲ့အနေထားမှာရောအန်ဒီစည်းရုံးရေးလှုံ့ဆော်မှုမူတယောက်အနေနဲ့ပေါ့နော်60ရွေးကောက်ပွဲနဲ့ရှင်လို့ရှင်ဘလို့များတိုင်းရင်းဒေသတွေမှာ NLD ပါတီတွေနဲ့ဝင်ပြိုင်မယ်ဆိုရင်ဘလို့အားဆက်မှုတွေရှိလာနိုင်ပါမလဲရှင်
တိုင်းရင်းသားတွေမှာဆိုရင်တော့အန်ဒီပြက်ပြက်သားသားတော့ပြောနိုင်ပါအောင်ဘာဖြစ်လို့လဲဆိုတိုင်းရင်းသားကိုတိုင်းရင်းသားကိုပဲဟိုတုန်းကလည်းသူတို့တိုင်းရင်းသားသူတို့ရခိုင်တို့ကသူပေးတာပဲလေဟိုဒါလည်းမှန်ကန်တာပဲသူတို့တိုင်းရင်းသားဝင်ပြီးတော့ပဲပြိုင်ပြိုင်ရှင်တိုင်းရင်းသားနဲ့ရှင်ပြိုင်လို့ကတော့ဒီဘက်ကအားနေပါတယ်တိုင်းရင်းသားတွေပဲရမှာလို့ထင်တယ
်ဟုတ်ကဲ့အန်ဒီအဲ့တော့ NLD အနေနဲ့အစိုးရတည့်ရဖွဲ့နိုင်တော့တဲ့အထိအနိုင်ရမယ်လို့ဒီတစ်ခေါက်2015မှာအန်ဒီယုံကြည်ပါလားရှင်
အဲ NLD အနေနဲ့စိုးရဖွဲ့နိုင်လောက်တည်တည်အင်းဒေါ်စုလုံးမယ်မထင်ဘူးရှင်ဒီပြင်နီးစပ်တဲ့တိုင်းရင်းသားတွေဘာတွေရောအကုန်လုံးဟိုစုပေါင်းပေါ့နော်ဟိုလိုအပ်တာမလိုတာအဲ့ဒါတွေအဲ့ဒီတော့မှပဲရွေးကောက်ဟိုဗါလဲအစိုးရတစ်ခုဖွဲ့စည်းနိုင်မယ်လို့ထင်ပါတယ
်နောက်တစ်ခုက NLD မဲဆန္ဒရှင်စည်ရင်ပြုစုမှုတွေနဲ့ပတ်သက်ပြီးတော့အခုဆိုတတိုင်းမြေလုံးတိုင်းတာနဲ့တော်တော်လေးအမှားယွင်းများနေတယ်လို့ပြောပါတယ်အန်တီတော်နန်းခင်ထွေးမြင့်ကလည်းပြောပါတယ
်
သူကဒီတိုင်းပြည်နယ်ရဲ့ဒီဟိုကစီယုံရေးမှုအောင်နိုင်ရေးတယောက်နေတယ်ပေါ့ဆိုတော့ဒီအခြေခံအကြဆုံးနဲ့အဓိကအကြဆုံးကမဲဆန္ဒရှင်တွေရဲ့မဲပေးမှုပါဆိုတော့ဒီလောက်မှားယွင်းမှုဖြစ်နေတဲ့အနေအထားမှာ2015ရွေးကောက်ပွဲဟာပွင့်လင်းပြီးတော့လွတ်လပ်တဲ့တကယ်ပဲတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်လာနိုင်မယ်လို့ထင်လားအန်တီဒီလောက်မဲဆန္ဒရှင်စီယုံမှားယွင်းနေတဲ့ကိစ္စ
အဲ့ဒါတွေကဖြစ်ရှင်းရတာနဲ့အရင်ပွားတာလေးတော့ဖြစ်လာမယ်လို့ထင်တယ်ပြီးတဲ့အခါမှာဟုတ
်ကဲ့အင်းဖြစ်ပြီးတာကျေးဇူးအများကြီးတင်ပါတယ်အင်းဟုတ်ကဲ
့ဟုတ်ကဲ့ရှင်ဟုတ်ကဲ့
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအတွက်ရွေးကောက်ပွဲစည်းရုံးမဲဆွယ်မှုတွေမှာပါဝင်ခဲ့တဲ့ NLD ပါတီဝင်ဒေါ်ဝင်းမေကိုမဆုမွန်ကမေးမြန်းခဲ့တာဖြစ်ပါတယ်ရှင်
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ3နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းဒို16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့ဆိုင်တို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါလေဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှင့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
တော်ရရှင်များရှင်ခုဆက်လက်ပြီးတော့ရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မဲ့နိုင်ငံရေးပါတီတွေနဲ့မိတ်ဆက်ပေးတဲ့အစီအစဉ်တွေကိုတင်ပြပေးပါမယ်။ပထမအနေနဲ့အတိုက်ခံပါတီတွေအပေါ်ပြန်လည်လေးစားမှုရှိအောင်စ조사သွားမယ်လို့ဆိုတဲ့လူပောင်တက်ပါတီရဲ့မူဝါဒနဲ့ရွေးကောက်ပွဲကတိကဝတ်တွေကိုသိရပါမယ်။မြင်မခမီဒီယာကတင်ဆက်ထားပါတယ်
။ခြေကလူရန်းစားတွေရဲ့အဆင့်အတန်းကိုမြင့်တင်ပေးချင်နေတယ်။ပြည်သူ့အချုပ်ပြူကြောင်းသားများဒီမိုကရေစီပါတီဟာလာမယ့်ရွေးကောက်ပွဲကိုရန်ကုန်တိုင်းနဲ့မွန်ပြည်နယ်တို့ကနေဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။မျိုးသားလွတ်တော်ပြည်သူလွတ်တော်တိုင်းဒေသကြီးလွတ်တော်နဲ့ပြည်နယ်လွတ်တော်နေရာတွေအတွက်ကိုယ်စားလှယ်လောင်း9ယောက်နဲ့ဝင်ရောက်ရှင်ပြိုင်တော့မှာဖြစ်ပါတယ်။ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေထဲမှာအမျိုးသမီးကိုယ်စားလှယ်လောင်းတယောက်ပါဝင်ပါတယ်။ပါတီဥက္ကဋ္ဌဦးမင်းမထွန်းကတော့သူတို့ပါတီရဲ့မူဝါဒတွေကိုအခုလိုပြောပြပါဗျာ။အဲ
ကျွန်တော်တို့ပါတီကတော့အဓိကတော့ပြည်သူလူထုကိုလက်ရှိလဲလိုင်းသားမှာကျွန်တော်တို့ကတမြွတ်နယ်တွေဦးစားပေးပြိုင်တဲ့အတွက်ကြောင့်လိုင်းသားမှာအလုံးဝင်ပြိုင်တဲ့အမှတ်တွေကလည်းလိုင်းသားအခြေစိုက်တွေဖြစ်ပါတယ်။အဲ့တော့လိုင်းသားမှာဖြစ်ပြနေတဲ့ဒီလူဦးရေ3ပုံ2ပုံခန့်ကကျွန်တော်တို့အများစုကဒါအခြေခံလူတန်းသားများပါတယ်အဲ့တော့သူတို့အခြေခံလူတန်းသားတွေရဲ့ဘဝကိုလူနေမှုဘဝကိုမြင့်တင်ပေးမယ်ဆိုတဲ့ရည်ချက်လေးပဲကျွန်တော်တို့ဒီကပြောပြီးတော့ဆောင်ရွက်ပါနိုင်ငံသားအလုံးတိုင်းလူတွေဖွင့်ရရှိရင်လည်းအခြေခံလူတန်းသားလူနေမှုဘဝမြင့်တင်ရတာမူဝါဒတစ်ခုပါပဲအဲ့တော့စီးပွားရေးတစ်ခုနေရတော့ကျွန်တော်တကောင်းဖွင့်စီးပွားရေးဝါဒကိုပဲကျင်းသုံးပါမယ်လို့ရည်ချက်ချထားပါတယ်အဲ့တော့လူငယ်ပိုင်းအမျိုးသမီးပိုင်းနေတော့ကျွန်တော်တို့ဒါဟိုသူတို့ဟိုကညင့်တယ်ကိစ္စတွေနောက်တစ်ခါလောက်ကင်ရရှိရေးကိစ္စတွေကျွန်တော်ဒီအခြေစိုက်တဲ့ပ party ye niya ma jono ro aluk tama niya ru ni thai ne niya phit de ai twa chang jono ai niya ma tu ru ye long gan win ya shi ye aluk tama asin pi ye naw ta khu a tu ru la sa ri kaisa de aluk tama la sa ri kaisa de ma jono ro ba ga tat nai de mya hni nai phit shin pi da ri a long wo du de le sa yo pi ba wi ye de shi ba
tu ru party a ni ne ywe kaw pwe ma ana ya kain လူဝင်အားနဲ့ရမယ်အခြေခံဥပဒေကိုပြင်ဆင်ဖို့ကြိုးစားသွားမယ်လို့ဆိုပါတယ်ရွေးကောက်ပွဲမှာဘလို့ဂရိယနဲ့ပြည်သူတွေကိုမဲဆွယ်နေတယ်ဆိုတာကိုလည်းဥက္ကဋ္ဌဦးမင်းမထွန်းကအခုလိုပြောပါတယ
်ရွေးကောက်ပွဲဂတိစကားတစ်ခုကတော့ကျွန်တော်တို့ကတော့ဒါအားလုံးဘလို့ပြောရမလဲမြန်မာနိုင်ငံသားအားလုံးအဓိကနိုင်ငံသားဖြစ်တန်းတူညီတူဖွင့်ရရှိရေးကိုအဓိကဥတည်တယ်နောက်ပြီးတော့အခြေခံလူတိုင်းသားမြင်မဲ့ရမယ်လို့ရဲ့လူနေမှုဘဝအစင်းတက်မြင်မှရုပ်ဥစားပေးဆောင်ရွက်မယ်လို့လဲဒါကျွန်တော်မေကွန်းပြောတဲ့အထက်မှာလည်းအဲ့တမ်းပဲပြောကြပါတယ်ကျွန်တော်2017မှာလည်းကျွန်တော်ကဒီအလုံသမားပြဿနာတွေတချီလိုင်းသားမှာဆူဆူဝါးဖြစ်လိုက်ပါတယ်အဲ့ချိန်နဲ့ကျွန်တော်ကတော့ shop အလုံသမားတွေဘက်ကနေရက်တည်ပြီးတော့ဖြည့်ရှင်းပေးခဲ့ပါဒါလည်းတော်တော်များများအလုံသမားကျွန်တော်သိကြပါတယ်အဲ့တော့ဒီ plan အတိုင်းပဲကျွန်တော်အခုကျတော့တို့ကအလုံသမားဥပဒေပေါ်လာတယ်အဲ့ဥပဒေပေါ်မှာဥပဒေကိုအသက်ဝင်အောင်ကျွန်တော်တို့ဘက်ပြန်ပြီးတော့ကြိုးစားပေးမယ်နောက်အလုံသမားတွေရဲ့အလကအနည်းဆုံးသတ်မှတ်ထာလကဟုတ်လေအဲ့ဒါကိုအသက်ဝင်အောင်ကျွန်တော်တို့ဘက်ကဆောင်ရွက်ပေးသွားမယ်ရည်ရွယ်ချက်ရှိပါတယ
်ပြည်သူအကျိုးပြုကြောင်းသားများဒီမိုကရေစီပါတီဟာ2015ခုနှစ်မှာပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပြီးအခုအချိန်မှာတော့ပါတီဝင်အင်အား9000လောက်ရှိနေပါတယ်ကျွန်တော်ကောင်းမြတ်ပြောပါမြမခသတင်းအေဂျင်စီကလည်းဗီဒီယိုကိုပေးပို့လိုက်တာပ
ါလူပေါင်းတစ်ပါတီရဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့မူဝါဒကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့အနိုင်ရခဲ့ရင်အခြေခံဥပဒေပြင်ဆင်ရေးကိုစ조사သွားမယ်ဆိုတဲ့ပြည်သူ့အကျိုးပြုကြောင်းသားများဒီမိုကရေစီပါတီရဲ့မူဝါဒနဲ့ရွေးကောက်ပွဲကတိတွေကိုသိရမှာပါမြန်မာမီဒီယာကပဲဆက်လက်တင်ပြထားပါတယ
်ဒါမဲ့ရွေးကောက်ပွဲကိုရန်ကုန်တိုင်းမန္တလေးတိုင်းစကိုင်းတိုင်းတို့ကနေဝင်ရောက်ရှင်ပြိုင်သွားမယ်လူပေါင်းတစ်ပါတီဟာပြည်တွင်းငြိမ်းချမ်းရေးနဲ့2008ဖွဲ့စည်းပုံအခြေခံပြင်ဆင်ဖို့စ조사သွားမယ်လို့ဆိုပါတယ်အမျိုးသားလွှတ်တော်ပြည်သူ့လွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်နေရာတွေအတွက်ကိုယ်စားလှယ်လောင်းဥယျာဉ်ကုန်းနဲ့ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်း9ယောက်ထဲမှာတော့အမျိုးသမီးကိုယ်စားလှယ်လောင်း1ယောက်ပါဝင်ပါတယ်။လူမောင်တဲ့ပါတီဥက္ကဋ္ဌဦးစေရကတော့ရွေးကောက်ပွဲအောင်နိုင်မှုဝါဒတွေကိုအခုလိုပြောပြပါတယ်
။ရွေးကောက်ပွဲအောင်နိုင်မှုအနေနဲ့ကတော့ပြည်တွင်းငြိမ်းချမ်းရေး2008အခြေခံဥပဒေပြင်ဆင်ပြောင်းလဲရေးနောက်အမျိုးသားပြောင်းလဲသင့်မြတ်ရေးဓာရီဟာဒီ3ချက်ကဆက်ဆက်နေတဲ့အတွက်ကျွန်တော်အနေနဲ့မလွဲမသွေအမြန်ဆုံးဆောင်ရွက်ရမယ်ရည်တည်ဆောင်ရွက်သွားမှာပါ။ဒီမိုစီကျင့်စဉ်ရအတိုက်ခံစနစ်ကိုလွှတ်တော်တွင်မှတရားဝင်ပြဋ္ဌာန်းနိုင်မှုတွေကျွန်တော်တို့စ조사ရည်တည်ဆောင်ရွက်သွားမယ်။အတိုက်ခံကိုအပြန်အလှန်လေးစားရကောင်းမှန်သိအောင်နားလည်အောင်အတိုက်ခံယဉ်ကျေးမှုထွန်းကားအောင်ဒီမိုစီယဉ်ကျေးမှုနဲ့ဒီမိုစီအလေးကျင့်နေထွန်းကားအောင်ကျွန်တော်တို့အနေနဲ့အကောင်းဆုံးရည်တည်ဆောင်ရွက်သွားဖို့ရှိပါတယ်။စီးပွားရေးအနေနဲ့တော့ကျွန်တော်တို့လွတ်လပ်တဲ့ဈေးကွက်စီးပွားရေးစနစ်ကိုကျွန်တော်တို့ဒီကောင်းတဲ့ဖောက်ဆောင်ရွက်မယ်ပေါ့နော်။အဲ့ဒီအနေထားနဲ့ဒီစီးပွားရေးအနေထားရအသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေကိုကျွန်တော်တို့ဒီဥစားပေးပြီးတော့ဆောင်ရွက်မယ်ပေါ့နော်တချို့ဟာတွေအခွင့်အရေးတင်တဲ့ပတ်သက်ပြီးလက်ရှိစီးပွားရေးအနေအထားနဲ့ပတ်သက်ပြီးအခွင့်အရေးတွေကိုဒီပြဋ္ဌာန်းသွားမယ်ပေါ့နော်ကိုင်းကြီးအောင်စသည်ဖြင့်တော့ကျွန်တော်တို့အနေနဲ့ဒီဟိုညင်ညာချက်သေးကအနေအထားတွေပေါ်မှာကျွန်တော်တို့ရှားမှတ်ပြဋ္ဌာန်းထားပါတယ်ဟုတ
်မြန်မာနိုင်ငံရဲ့အမျိုးသမီးအခွင့်အရေးနဲ့ကလေးသင်ငယ်အခွင့်အရေးတွေကိုလေးစားတံမိုးထားတဲ့အတွက်ပါတီမူဝါဒအနေနဲ့ချမှတ်ဆောင်ဖို့ရှိတယ်လို့လည်းဥက္ကဋ္ဌဦးစေရကပြောပါတယ်လူဖောင်တဲ့ပါတီကတော့အောင်နိုင်ရေးမူဝါဒတွေပေါ်အခြေခံပြီးနိုင်ငံရဲ့ပြုရင်ပြောင်းလဲရေးပြစ်စင်တွေကိုပြုလုပ်ဖို့ရည်ရွယ်ထားတယ်လို့ဆိုပါတယ်
။အဲကျွန်တော်တို့ကတော့ရွေးကောက်ပွဲမှာကျွန်တော်တို့နိုင်ရင်ဘာလုပ်ပေးမယ်ညာလုပ်ပေးမယ်ဆိုပါတယ်။ကျွန်တော်တို့ကတော့လက်ရှိဒီနေ့အနေထားပါတီ policy ကကျွန်တော်တို့စောစောပြောသွားခဲ့သလိုပေါ့နော်။ပါတီအနေနဲ့ရွေးကောက်ပွဲအောင်နိုင်မှုအနေနဲ့ကျွန်တော်တို့ချမှတ်ထားတာကတော့ပြည်တွင်းငြိမ်းချမ်းရေး2008အခြေခံဥပဒေပြင်ဆင်ပြောင်းလဲရေးအမျိုးသားပြန်လည်တည်မြဲရေးဟာဒီနေ့နိုင်ငံရေးဖွံ့ဖြိုးတိုးတက်မှုနဲ့လက်ရှိနိုင်ငံရဲ့အနေထားရဒါအရေးတကြီးအများဆုံးဆောင်ရွက်ရမယ်လို့ကျွန်တော်တို့အနေနဲ့သုံးသပ်မိတယ်။အဲဒီသုံးသပ်မိတဲ့အတွက်ဒါကိုကျွန်တော်တို့အနေနဲ့ပြည်တွင်းငြိမ်းချမ်းရေး2008အခြေခံဥပဒေပြင်ဆင်ပြောင်းလဲရေးအမျိုးသားပြန်လည်တည်မြဲရေးကိုကျွန်တော်တို့အများဆုံးလွှတ်တော်တွင်မှရည်တည်ဆောင်ရွက်သွားမယ်။လွှတ်တော်ပြင်မှာမှလည်းကျွန်တော်တို့ဒါတွေကိုရည်တည်ဆောင်ရွက်သွားမယ်။ဟုတ်။ပါတီရဲ့ policy အနေနဲ့တော့ဒီမိုစီရေးလူခွင့်ရေးတရားဥပဒေစိုးမိုးရေးဒီမိုကရေစီဖယ်ရယ်ပြောင်းစုပေါ်ပေါက်ရေးတို့အတွက်လည်းကျွန်တော်တို့တိုင်းရင်းသားညီကိုတော်များနိုင်ငံရေးလှုပ်ဖော်ကိုင်မဲ့များဒီမိုစီအင်အားစုများဒီလူလူတရားလုံးနဲ့အတူလက်တွဲပြီးတော့ကျွန်တော်တို့အနေနဲ့ရည်တည်ဆောင်ရွက်သွားမှာပ
ါနိုင်ငံရေးကျင်းသာဟောင်းတွေ88ကာလကျောင်းသားခေါင်းဆောင်တွေဖြိုးဝင်တဲ့ဖွဲ့စည်းထားခဲ့တဲ့လူပေါင်းတဲ့ပါတီဟာ2015မှာပါတီမှတ်ပုံတွေရရှိခဲ့တာဖြစ်ပြီးပါတီဝင်အင်အားကတော့3000ကျော်ရှိနေပါတယ်ကျွန်တော်ကောင်းမြတ်ဖြိုးပါမြန်မာကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ
အခုထုတ်လွှင့်ခဲ့တာကလူပေါင်းတက်ပါတီရဲ့မူဝါဒနဲ့ရွေးကောက်ပွဲကတိကဖို့အကြောင်းဖြစ်ပါတယ်။ခုနထုတ်လွှင့်ခဲ့တဲ့ဇန်ဖိုင်ကတော့ပြည်သူ့အကြိုပြုကြောင်းသားများဒီမိုကရေစီပါတီရဲ့မူဝါဒနဲ့ရွေးကောက်ပွဲကတိကဖို့ဖြစ်ပါတယ်ရှင်။ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ထပ်သတင်းတစ်ပုဒ်ကိုဆက်လက်တင်ပြပေးပါမယ်။မြန်မာနိုင်ငံအပြောင်းအလဲအတွက်တိတ်ကိုအရေးပါတဲ့2015ရွေးကောက်ပွဲကြိုတင်မဲပေးမှုတွေကိုပြည်ပရောက်မြန်မာနိုင်ငံသားတွေလှုပ်ဆောင်နေကြပါပြီ။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီနယူးယောက်နဲ့ LA တို့မှာစနေနေ့ကကြိုတင်မဲပေးသူအရေးအတွက်တိတ်များများဆဆမရှိခဲ့ပါဘူး။ဒီအထက်မှာတရားမျှတမှုဆိုတာထက်တာဝန်ကျေခြင်းလို့မဲပေးခဲ့ကြသူတချို့လည်းရှိခဲ့တယ်လို့မဲပေးဖို့အားခဲထားပေမဲ့မဲပေးခွင့်အခွင့်အရေးဆုံးရှုံးသူတွေလည်းရှိခဲ့တဲ့အကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့မနန္ဒာချန်းကပြောပြပေးပါမယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြန်မာတန်ရုံးမှာတော့အောက်တိုဘာလ18ရက်စနေနေ့ကကြိုတင်မဲလာပေးသူ50လောက်ရှိခဲ့တယ်လို့တန်ရုံးမှာကိုယ်တိုင်မဲပေးခဲ့တဲ့ VOA ဝိုင်းတော်သားကိုငိမ့်ညန်းကပြောပြပါရယ်။ဒီလိုမဲလာပေးကြသူအလုံးကတက်တက်ကြွကြွနဲ့အပြောင်းလဲအတွက်မဲလာပေးကြတာလို့ဆိုပါရယ်။ဒါပေမဲ့လည်းဒီလူတွေလိုမဲပေးခွင့်အခွင့်အရေးမရခဲ့တဲ့သူတွေလည်းရှိကြပါရယ်။ဝါရှင်တန်ဒီစီမြန်မာတန်ရုံးရဲ့မဲပေးကွင့်132ဦးစာရင်းမှာတချို့ကတော့နာမည်ပါပေမဲ့လည်းကြိုတင်မဲစာရွက်မပါတာကြောင့်မဲပေးကွင့်ဆုံးရှုံးခဲ့ကြသလိုတချို့ကလည်းတခြားနိုင်ငံတွေကမြန်မာတန်ရုံးတွေမှာကိုယ့်နာမည်စာရင်းတွားပါနေတဲ့အတွက်မဲပေးကွင့်ဆုံးရှုံးခဲ့ကြသူတွေရှိတယ်လို့ဝါရှင်တန်ဒီစီတန်ရုံးကကြိုတင်မဲပေးမှုအခြေအနေနဲ့ပတ်သက်ပြီးကိုငိမ့်ညန်းကအခုလိုပြောပြခဲ့ပါတယ်
ဒီတန်ယုံကတော့တခြားတန်ယုံနေနဲ့မတူတာကသူတို့တရားဝင်ထုတ်ပြန်ထားတဲ့စည်ရင်းထဲမှာပါတဲ့လူတွေကိုသူကမဲလာပေးဖို့အကြောင်းကြားတယ်ခင်ဗျနောက်ပြီးတော့ဒီမှာဖြစ်သွားတာတချို့လူတွေကနေပြည်တော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေတန်ယုံကိုပြန်ပို့လိုက်တဲ့မဲစည်ရင်းမှာသူတို့နာမည်တွေကပါတယ်ခင်ဗျဒါပေမဲ့သူတို့အတွက်ကြိုတင်မဲပြားပါမလာဘူးခင်ဗျအဲ့ဒီလိုမျိုးမပါလာတဲ့လူက20ကျော်လောက်ရှိရခင်ဗျအဲ့ဒီလူတွေကိုတန်ယုံကကြိုတင်ပြီးတော့email ပို့ပြီးတော့ခင်ဗျားတို့အတွက်ကြိုတင်မဲပြပါမလာပါဘူးဆိုတာအကြောင်းကြားရတဲ့အတွက်အဲ့ဒီလူတွေကတော့ရောက်မလာဘူးခင်ဗျဒါပေမဲ့ကျွန်တော်တွေ့ခဲ့တာကတော့တချို့လူတွေကတန်ယုံကထုတ်ပြန်တဲ့ message နဲ့မှလည်းမပါဘူးဒါပေမဲ့စင်ကာပူမြန်မာတန်ယုံကထုတ်ပြန်တဲ့စာရင်းနဲ့မှပါတယ်အဲ့ဒီလူတွေကတချို့တွေကလာပေးတယ်ဒါပေမဲ့သူတို့ကဝါရှင်တန်တန်ယုံကထုတ်ပြန်တဲ့ message မှမပါတဲ့အတွက်မဲပေးခွင့်မရတဲ့လူတွေလည်းရှိခဲ့တယ်ခင်ဗျတန်ယုံကဘာပြောလဲဆိုရင်အခုနောက်ဆုံးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့စာကိုညွှန်ပြီးတော့အဲ့စာမှာဘယ်လိုပြောထားလဲဆိုရင်နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲကျင်းပတဲ့နေ့ကျရင်တဲ့ဗမာပြည်ပြန်ရောက်နေခဲ့လို့ရှင်ရင်သူတို့တန်ယုံမှာမဲပေးခွင့်မရခဲ့ပါဘူးဆိုတော့စာရွက်ထုတ်ပေးပါမယ်တဲ့အဲ့စာရွက်နဲ့ဒီဗမာပြည်မှာမဲပြန်ပေးလို့ရပါတယ်ဆိုပြီးပြောတယ်ခင်ဗျာ
အလားတူနယူးယောက်မြို့မြန်မာတန်ယုံမှာလည်းမဲပေးသူ10ခန်းလောက်သာရှိခဲ့တယ်လို့မဲဆန္ဒရှင်တဦးဖြစ်တဲ့ကိုကျော်ထက်ကပြောပြပါရယ်မြန်မာနိုင်ငံအပြောင်းလဲအတွက်တိတ်ကိုရေးပါလာတဲ့ဒီ2015ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိပါမလားလို့တော်တော်များများကစိုးရိမ်ခဲ့ကြတယ်လို့ရွေးကောက်ပွဲဆောင်ကြည့်ရေးအဖွဲ့တွေထားရှိဖို့မြန်မာအစိုးရကလည်းခွင့်ပြုခဲ့တာပါဒါပေမဲ့ပြည်ပကကြိုတင်မဲပေးမှုတွေနဲ့ပတ်သက်လို့တော့အဲ့ဒီလိုဆောင်ကြည့်တာမျိုးမရှိခဲ့ဘူးလို့ကြိုတင်မဲပေးခဲ့ကြသူမြန်မာနိုင်ငံသားတွေကပြောဆိုကြပါတယ်ဒါနဲ့ပတ်သက်ပြီးကိုကျော်ထက်ကတော့သူ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်ဒီတန်ယုံရောက်ပြီးတော့တန်ယုံမှာမဲပေးဖို့တောင်းနေနေတော့အဲ့လိုမျိုးကိုနောက်ကနေပြီးတော့ဒီမဲမကန်နဲ့မကန်ဦးကိုတောက်ကြည့်တဲ့လူတွေတော့ကျွန်တော်မတွေ့ခဲ့ပါဘူးပြီးမဲရသက်တွေကိုသူတို့ဘလောက်ထိကြုံကြည်စိတ်ချလဲဆိုတဲ့ပတ်သက်ပြီးတော့ကျွန်တော်ကတော့မနိုင်ကြရင်တော့ကိုဘက်ကတော့ကိုလို့ကိုအတက်နိုင်ဆုံးလုပ်ပေးထားတယ်ပေါ့နော်ကိုဒါကိုတာဝန်ကိုကိုလုပ်တဲ့အတွက်ကိုမဲကတော့အနည်းနဲ့ညာတော့ကောက်လုံးမယ်လို့ကျွန်တော်ကတော့ညွန်နေပါတယ
်အလားတူကယ်လီဖိုးနီးယားပြည်နယ် Los Angeles မြို့ရောက်ကိုကောင်းထက်ကလည်းတင်းငွေနေနေမှာကြိုတင်မဲသွားပေးမယ်သူ့ရဲ့သဘောထားကိုအခုလိုပြောပြပါတယ်
အဲကျွန်တော်ကိုတောင်းကိုကြည့်ချင်တဲ့အတွက်မဲပွားပေးတဲ့ဟာလိုမျိုးအာပုံမှန်လည်းပြောရရင်ဒီမဲတွေကလည်းဟိုကျွန်တော်သွားကြည့်ချင်တဲ့ပါတီစီသွားဟိုရောက်ချင်မှရောက်မှနည်းအရင်ကတည်းကလည်းအရင်ရွက်ောက်ပွဲတွေမှာကြီးမယ်ဆိုရင်လည်းအဲ့လိုမျိုးမဲလိန်မှုတွေကလည်းအများကြီးပဲကျွန်တော်တော့ကိုတောင်းအသီးစိမ်းနဲ့ကိုပေးရမယ်ဆိုပြီးမနစ်ချင်သွားပေးမှာ
အမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့တော့ဒီကနေ့အောက်တိုဘာလ18ရက်နေ့ကိုနောက်ဆုံးထားပြီးကြိုတင်မဲထည့်ဝင်ကြရမှာဖြစ်ပါတယ်။ဒါပေမဲ့လည်းတက်ဆိုင်ရမြန်မာတန်ယုံရှိတဲ့မြို့တွေမှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအတွက်မဲပေးဖို့တွာလာရလွယ်ကူပေမဲ့လို့တခြားပြည်နယ်မှာနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအတွက်ကတော့ ဒီလိုကြိုတင်မဲသွားပေးနိုင်မှုမှာအခက်အခဲတွေရှိနေကြတာပါမြန်မာနိုင်ငံရွေးကောက်ပွဲကော်မရှင်ကတော့နိုင်ငံသားတန်ယုံတွေအနေနဲ့ရွေးကောက်ပွဲအတွေ့အကြုံအားနည်းမှုတန်ယုံဝန်ထမ်းကတ်သက်ချက်ရှိခြင်းတွေကြောင့်အခက်အခဲတွေရှိနေတာကိုနားလည်ပေးစေလို့ကြောင်းအောက်တိုဘာလ16ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
အမေရိကန်ပြည်ထောင်စုကကြိုတင်မဲ့ပေးတဲ့အကြောင်းကိုမနနာချန်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင
်သောဒရှင်များရှင်ပြည်ပရောက်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးခြင်းပေမဲ့မပေးနိုင်တဲ့ပြဿနာတွေကြုံနေကြရပါတယ်နိုဝင်ဘာလ6ရက်နေ့ရွေးကောက်ပွဲမှာရောအလားတူပြဿနာတွေပေါ်လာခဲ့ရင်ဘယ်လိုဖြေရှင်းကြမလဲဒီလိုဖြစ်မလာအောင်ဘလို့ပြင်ဆင်ထားရင်အကောင်းဆုံးဖြစ်မယ်လို့သောတာရှင်တွေယူဆကြပါတယ်ဆိုတာကိုအင်္ဂါနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ပြီးပြန်လည်ခေါ်ဆိုရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားစေလိုပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာbamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့ကိုအားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။အင်္ဂါနေ့ဓာတ်ရိုက်လေးလိုင်းစီစဉ်မှာသောရရှင်တွေဆက်သွယ်ပါဝင်ကြဖို့ထမှန်ဖိတ်ခေါ်ပါရစေရှင်။အခုဆက်လက်ပြီးတော့ရွေးကောက်ပွဲကျင်းပမဲ့ရဲရောက်လာရင်ကျင့်ဝတ်နဲ့အညီစောင့်ကြည့်လေ့လာကြမယ်။ရွေးကောက်ပွဲစောင့်ကြည့်ရေးဖွဲ့တွေအတွက်သက်ဆိုင်ရာမဲဆန္ဒနယ်တွေကမဲယုံမှုတွေရဲ့ခွင့်ပြုချက်အပေါ်မူတည်ပြီးသတ်မှတ်ချက်နဲ့အညီလွတ်လွတ်လပ်လပ်စောင့်ကြည့်ခွင့်ရှိပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲလုပ်ငန်းစဉ်အစစ်အစင်ကိုစောင့်ကြည့်လေ့လာဖို့ရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေမှာအခွင့်အရေးရှိတယ်လို့ပြောဆိုထားပေမဲ့လို့ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေအနေနဲ့ကျင်းဝတ်နဲ့အညီလိုက်နာဆောင်ရွက်ရမှာဖြစ်တယ်ဆိုတာကိုလည်းသတိပေးပြောဆိုထားပါတယ်။အသေးစိတ်ကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ်လို့လက်တလောကြေညာထားတဲ့2015ပါတီစုံအထွေထွေရွေးကောက်ပွဲနေ့မှာစောင့်ကြည့်လေ့လာဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကပြီးခဲ့တဲ့အောက်တိုဘာလ15ရက်နေ့အထိပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အစည်း6ခုကိုတရားဝင်အတိအမှတ်ပြုလွှာထုတ်ထားပေးပြီးဖြစ်ပါတယ်။ဒီအဖွဲ့6ဘွဲကနေစောင့်ကြည့်လေ့လာခွင့်တရားဝင်အတိအမှတ်ပြုပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူ 6,200 ကျော်ကတနိုင်ငံလုံးအတိုင်းအတာနဲ့စောင့်ကြည့်လေ့လာကြမှာဖြစ်ပါတယ်။တကယ်လို့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာခြင်းကြတဲ့ဆိုရင်တခြားစောင့်ကြည့်လေ့လာလို့သူပြည်တွင်းဖွဲ့စည်းတွေအနေနဲ့လာမယ့်အောက်တိုဘာလ24ရက်နေ့စနေနေ့ကိုနောက်ဆုံးထားပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုလာရောက်လျှောက်ထားကြဖို့ကိုလည်းနှိုးဆော်ထားတာပါ။ရွေးကောက်ပွဲကော်မရှင်အနေနဲ့2015ရွေးကောက်ပွဲဟာပွင့်လင်းမြင်သာမှုရှိပြီးလွတ်လပ်တရားမျှတမှုရှိတယ်ဆိုတာကိုမှတ်ကြောက်တင်ခံနိုင်မှုအားလုံးကနေပူးပေါင်းဆောင်ရွက်ကြဖို့ကိုလည်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပြောဆိုထားပေမဲ့လို့ရွေးကောက်ပွဲတကယ်ကျင်းပမယ့်နေ့ကျရင်စောင့်ကြည့်လေ့လာတဲ့သူတွေဘက်ကအခက်အခဲမရှိလွတ်လွတ်လပ်လပ်အမှန်တကယ်စောင့်ကြည့်ခွင့်ရှိပါမလားဆိုတာကိုတော့စိုးရိမ်မှုတွေရှိနေပါတယ်။စောင့်ကြည့်လေ့လာမယ့်သူတွေဘက်ကကျင်းဝတ်နဲ့အညီလိုက်နာဆောင်ရွက်ကြပေမဲ့လို့သက်ဆိုင်ရာမဲဆန္ဒတွေကမဲယုံမှုတွေရဲ့ခွင့်ပြုချက်ပေါ်မှာမူတည်ပြီးတတ်မှတ်ချက်နဲ့အညီလွတ်လွတ်လပ်လပ်စောင့်ကြည့်ခွင့်ရှိပါမလားဆိုပြီးရွေးကောက်ပွဲဆိုင်ရာစောင့်ကြည့်လေ့လာနေတဲ့အဖွဲ့တစ်ခုဖြစ်တဲ့မြန်မာ Institute for Democracy MID အဖွဲ့ကဒါရိုက်တာဦးအောင်စိုးမင်းကသူ့အမြင်အခုလိုသုံးသပ်ပါတယ်
။စီးရဲစီးကားကတော့သူကပါတီအဖွဲ့ကိုရှင်းကင်းရမယ်ဆိုတာပဲပြောထားတယ်ဗျာ။သူသူကြတာကဘာလဲဆိုတော့ဒီ Police Station ထဲမှာမဲယုံမှုရဲ့အစီအစဉ်နဲ့နေရာယူစောင့်ကြည့်ရမယ်ဆိုတာသူကတော့ထူးခြားတယ်ပေါ့နော်။ဆိုတော့အမေတို့ကယူရတဲ့ခင်ဗျားတို့ထွက်ပြီးတော့ရှင်ထွက်ပြီးရတဲ့သဘောမှရှိတယ်။အဲ့ဒါမျိုးတော့ရှိတယ်။အခုကျွန်တော်တို့ရဲ့ပြဿနာကလေအောင်ပြည်ပါအားလုံးအဆင်ပြေနေကြတာ။တကယ်ရှိတော့အဆင်မပြေတာမျိုးတွေ့နေရတယ်အား။ကျွန်တော်တို့ကြည့်ရတာတစ်ချက်ကတော့ကျွန်တော်တို့အတွက်ဒီလာပြီးတော့အကျယ်ပေးဖြစ်နေတဲ့ကိစ္စကကျွန်တော်တို့တော့ observer တွေပေါ့နော်။အကျယ်ပေးဖြစ်နေတဲ့ကိစ္စအခုကတစ်ချက်ပဲကြာ။မဲယုံတဲ့မှာမဲယုံပြီးရဲ့အစီအစဉ်အတိုင်းအဲဒီတော့ဆောင်ကြည့်ရမယ်ဆိုတဲ့ကိစ္စလေးကအကျယ်ပေးဖြစ်လာနိုင်တယ်။ဆိုတော့မဲယုံကအခုနာလူများနေကြီးများပါတော့ဝင်ဆက်တင်များနေကြီးကျွန်တော်ခဏထွက်ပြေးတာသာသဖြင့်အဲ့လိုမျိုးပေါ့နော်အခုကဟိုလူများနေနေပြေးနေတာမျိုးသာသဖြင့်အဲ့လိုမျိုးတွေရှိကောင်းရယ်ဆိုတော့တချို့မဲရုံနေမှာဆိုလို့ဆိုရင်အဲကိုယ်တည်းကန်ဒီဒိတ်တင်များတဲ့အခါမှာအဲကန်ဒီဒိတ်ရဲ့ကိုယ်တည်းအားလုံးစုပြုံးပြီးတော့များရောက်ခဲ့ပြီးရှိတော့ပေါ့နော် ไอ้มันดูว่ายังยาวมาเลยเนี่ยว่าเช่นเนี่ยตัวจริงที่การเลยก็ดูว่าออกจากเราไม่ตัวมาเลยแม้ที่มาเคยเจอที่ดีกว่าชื่อในเนี่ยว่าแล้วออกไปก็อารมณ์เสียดีกว่าเลยโอเค
ปีนี้ยังก็เวสองที่เล่าตัวเรื่องเนี่ยไล่นายแม่จิ้งเวกูปีหลังสุดยังก็เวกอมชินดาวินชื่อตัวเรื่องยังเป็นลูกมือเพื่อสิ่งเนี่ยตัวนี่นายยิ่งสวยมาป่าวิงเกเรยามาอินสติจูฟอร์ดโมกรีซีเพื่อเนี่ยสองที่เล่าเรื่องตัวเรื่องแบบก็ไล่นายแม่จิ้งเวดีเนี่ยปัตตลูดริดาอุ้งสุมิงาคุลูปยอบยาบาเ
ร่ก็ต้องคนละกันสิก็ต้องคนละกันจ้าเราไอ้ที่เราจะเอาเจอกันเนาะที่เราคือเนี่ยก็ทั้งลูกค้าที่เราเสียค่าเลยจ้าที่เราเป็นมาดรอปที่เราเนาะไอ้ดรอปของมันจ้าเราต้องเช่นเดียวกันจ้าอยู่ที่เราหนึ่งงานที่เราขาดจ้าเราแล้วก็น้องแล้วก็ในเราเจอสิ่งที่ก็ต้องคนละกันทั่วเลยเนาะมันก็ไม่ใช่ปัญหาที่เราถูกปัญหาเพราะเราอยู่ที่กลุ่มดิสคัชชั่นในโลกที่เรามาไอ้ก็ต้องคนละกันเสียดีเลยเนาะ
အမန်ကရွေးကောက်ပွဲကျင်းပမယ့်နေ့ရောက်လာရင်ဖြစ်လာနိုင်တဲ့အခြေအနေတွေကိုအရက်ဖက်လူမှုအဖွဲ့အစည်းတွေဘက်ကစောင့်ကြည့်ကြမှာဖြစ်တယ်လို့သက်ဆိုင်ရာရွေးကောက်ပွဲတာဝန်ရှိတဲ့သူတွေဘက်ကလည်းသတိထားစီစဉ်ဆောင်ရွက်ထားတဲ့ဆိုတာကိုမြန်မာအရက်ဖက်လူမှုအဖွဲ့အစည်းဖိုရမ်ကဒီကနေ့ကျင်းပတဲ့သူတို့ရဲ့သတင်းစာရှင်းလင်းပွဲမှာထောက်ပြပြောဆိုထားတာလည်းရှိပါတယ်။ရွေးကောက်ပွဲစောင့်ကြည့်တဲ့သူတွေဘက်ကတိုင်းဒေသကြီးပြည်နယ်ကိုပိုင်အုပ်ချုပ်ခွင့်ရခရိုင်ဒေသမြို့နယ်ကိုအဓိကထားပြီးစောင့်ကြည့်လို့တဲ့ဒေသတစ်ခုဒါမှမဟုတ်တစ်ခုထပ်ပိုရင်ပဲဖြစ်ဖြစ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြည်နယ်တိုင်းဒေသကြီးရွေးကောက်ပွဲကော်မရှင်နဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေသရွေးကောက်ပွဲကော်မရှင်စားတဲ့သက်ဆိုင်ရာရွေးကောက်ပွဲကော်မရှင်တွေစီမှာရှောက်ထားရမှာဖြစ်တယ်လို့တဘာတဲ့စောင့်ကြည့်လေ့လာသူတွေလိုက်နာရမယ့်ကျင့်ဝတ်တွေလေ့လာသူတွေဆောင်ရွက်ရမယ့်လုပ်ငန်းစဉ်အစဉ်အဆက်အခန်းကဏ္ဍနဲ့တာဝန်ဝတ္တရားတွေကိုသိရှိထားရမှာဖြစ်တယ်ဆိုတာကိုလည်းပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကသတိပေးနှိုးဆော်ထားပါတယ်ရှင်
မဆုမတင်ပြခဲ့တာဖြစ်ပါတယ်အခုတော့ရွေးကောက်ပွဲနဲ့လူငယ်ကဏ္ဍအကြောင်းကိုဆက်ပြီးတော့တင်ပြပေးပါမယ်နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ပါတီစုံရွေးကောက်ပွဲမှာပထမဦးဆုံးကြိမ်မဲ့ပေးကြရမယ့်လူငယ်တွေဟာဒီရွေးကောက်ပွဲကိုအင်တိုက်အားတိုက်စိတ်ဝင်စားခြင်းမရှိကြပါဘူးမြို့နယ်လူငယ်အများစုကတော့မဲပေးဖို့စိတ်အားထက်သန်ကြပါမယ်တိုင်းသားဒေသတွေနဲ့ကြေးရွာတွေမှာတော့ရွေးကောက်ပွဲနဲ့ပတ်သက်လို့မသိကြသူတွေများနေသေးတယ်လို့လူငယ်တွေကဆိုကြပါတယ်ပထမဦးဆုံးကြိမ်မဲပေးမဲ့လူငယ်တွေဒီရွေးကောက်ပွဲနဲ့ပတ်သက်လို့ဘယ်လိုမြင်ကြပါသလဲ။ဘာတွေပြောဆိုနေကြသလဲဆိုတာကိုတော့ဒီတစ်ပတ်လူငယ်နဲ့ရွေးကောက်ပွဲကဏ္ဍမှာကိုထက်အောင်ကတင်ပြပေးပါမယ်
။ရွေးကောက်ပွဲနီးလာတဲ့အမြပထမဆုံးအကြိမ်မဲပေးကြမဲ့လူငယ်တို့ကြားမှာဒီရွေးကောက်ပွဲနဲ့ပတ်သက်လို့အမြင်မျိုးမျိုးတွေရှိနေကြတာပါ။တိုင်းပြည်အနာဂတ်ကိုပထမဆုံးအကြိမ်ကိုယ်တိုင်ထုစစ်ပေါ်ပေါ်ခွင့်ရမဲ့လူငယ်တို့ကတော့ဒီရွေးကောက်ပွဲကိုအင်တိုက်အားတိုက်စိတ်ဝင်စားကြသလိုအလေးနဲ့မထားသူတွေလည်းလူငယ်တို့ကြားမှာရှိနေကြတာပါ။ရွေးကောက်ပွဲနီးလာတဲ့အမျှမြို့ပြလူငယ်တို့ရဲ့အကြားရွေးကောက်ပွဲနဲ့ပတ်သက်လို့ပြောစကားတွေတယောက်နဲ့တယောက်နှီးနှောဖလှယ်ပွဲတွေမြင်ရကြားလာရပေမဲ့လည်းတချို့လူငယ်တွေကြားမှာတော့ရွေးကောက်ပွဲဆိုင်ရာအသိပညာတွေစိတ်ဝင်စားမှုအားနည်းနေတာတွေရှိနေဆဲပါအထူးသဖြင့်တော့ကြီးလက်ဒေသလူငယ်တွေရဲ့ကြားမှာနဲ့တန်းသားဒေသလူငယ်တွေရဲ့ကြားမှာရွေးကောက်ပွဲကိုစိတ်ဝင်စားမှုနည်းနေဆဲဖြစ်ပါတယ
်ကျွန်တော်အနေနဲ့ပြောရင်ကျွန်တော်ကအခုမှကြုံရမှာပေါ့နော်အစိုးရပြောင်းလဲလို့ပါလို့ဆိုကျွန်တော်အခုမှကြုံရမှာပါဘယ်သူမှလည်းမကြုံမှုကြသေးဘူးဘာလို့260လောက်ဒီအစိုးရပဲကျွန်တော်တို့အုပ်ချုပ်လာအဲ့တော့ကျွန်တော်တို့ကဒီရွေးကောက်ပွဲသာအမှန်တကယ်ပြောင်းလဲရမယ်ဆိုရင်နောက်အစိုးရတည်တတ်မယ်အစိုးရတည်မှာကျွန်တော်တို့ပြောင်းလဲရများစွာကြုံရမှာအဲ့တော့ကျွန်တော်တို့ကလည်းဒီရွေးကောက်ပွဲကိုအင်တိုင်းအားရရှိကြပါတယ
်ဆက်ဆံဆောင်လို့ရှိပါတယ်ကျွန်တော်အခုဒီ level တန်းနေမှာဆိုကျွန်တော်ဒီအိုင်းဖုန်းတွေပါပြောပြတယ် Facebook မှာချက်ဖြစ်တယ်ဆိုရင်ပြန်မလာအိမ်ပြန်ပြီးမဲပေးပြမလားဒီမှာမဲပေးပြမလားပါညာနဲ့ပြောဖြစ်တယ်ပေါ့ဗျာ
ပြောတာတော့မကြားကြအောင်ရှင်းရှင်းလေးပြောမှာဆိုမဲပြရဲ့အမှန်တိုင်းပြောမှာဆိုသူတို့ကဒီရွေးကောက်ပွဲဘယ်နေ့လုပ်မှာဆိုမသိလို့အများကြီးရှိတယ်သူတို့ရွာဆိုတော့အဲသူတို့မသိကြအောင်အဲတပိကွန်လည်းရွေးကောက်ပွဲလုပ်မှာဆိုနိုဝင်ဘာမှလာမသိရဲ့ဒါပေမဲ့အတိတ်အတိတ်အကြဒီရောက်မှသိရအောင်ပြောမှာဆိုဘယ်သူမှလည်းလာမပြောဘူးသိလည်းမသိစိတ်လုံးဝင်ကြောင်းကိုင်းနေလည်းမဆိုင်သူတို့ဘက်ခံစားနေရအဲ့မျိုးကြီးရှိပါတယ်တော့
ကျွန်တော်တငယ်ချင်း9ယောက်9ယောက်ကိုကျွန်တော်အရင်ပေးကြည့်ရဲ့9ယောက်မှာ3ယောက်ကရွေးကောက်ပွဲဆိုတဲ့အကြောင်းနားမလည်ဘူး4ယောက်ကရွေးကောက်ပွဲကိုသိရဲ့ဒါပေမဲ့မဲစင်းရင်ကြည့်ရမယ်မကြည့်အောင်ဆိုတော့မသိဘူး3ယောက်ကတော့မဲရွေးကောက်ပွဲဆိုတာဘာလဲမဲကြည့်ရမယ်ဆိုတာဘာလဲတော့မသိလာဘူ
းအရင်တော့ကရွေးကောက်ပွဲတွေမှာတင်တဲ့လောက်ပြောင်းလဲမှုတွေမမြင်ရတာကြောင့်လူငယ်တွေကဒီရွေးကောက်ပွဲအပေါ်မှာစိတ်ဝင်စားမှုနည်းနေတာဖြစ်နိုင်တယ်လို့ပထမဆုံးအကြိမ်မဲပေးမဲ့လူငယ်လေးတွေကရှုမြင်ကြပါတယ
်ဒီအာနိုင်ကအခုဆိုလို့ရှိရင်ပါတီတွေပေါ့နော်အစိုးရလည်းသူတို့တက်ပြီးတော့လုပ်ခဲ့တယ်အများကြီးပဲပေါ့နော်သူတို့ဒီရွေးကောက်ပွဲမတိုင်ခင်မဲဆွဲကာလမှာလည်းသူတို့အများကြီးပဲပြောခဲ့ပါတယ်ဘာတွေလုပ်ပေးမယ်ဘာတွေလုပ်ပေးမယ်တကယ်တမ်းအခုလိုမျိုးပြန်ပြီးတော့ဒီအခုဒီတသန်းကာလဆုံးကန်နေမှာပေါ့နော်ပြန်ချိန်ကြည့်တဲ့အခါမှာသူတို့လုံနိုင်တာကဘာမှပြောပြလာအောင်ဘာမှမရှိခဲ့ဘူးပေါ့နော်အထင်ရှားပြောင်းလဲမှုတွေမှာလေအဲအကြောင်းလေလူငယ်တွေအနေနဲ့ဟိုဘသူ့ကိုယုံကြည်အားကိုးရမလဲဆိုတာကိုသူတို့အနေနဲ့ယုံကြည်မှုပျောက်နေတယ်လို့ထင်ပါတယ်အဲအကြောင်းလေလူငယ်တွေမှာဒီ2000ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သူတို့စိတ်ဝင်စားမှုအားတက်တယ်ရောကအားနည်းနေတယ်လို့ထင်ပါတယ် 这外面表演啊，罗，这个呀，过几遍来，单单的敲锣嘛，过对啊，收呀，过水上木的，恐怕没落开不，过对啊，就要那是过水嘛，哦，收呀，落开啊，收的。民工都恐怕来没民铺，而且都来做木匠，各帮的各种干样的，各帮的各路话的，各不啥天嘛天嘛啥，各啥的，但是嘛都卡地拉就找来的，各不啥嘛天嘛啥啥的，俺都没有写，是吧？都来做木匠，过来做木匠，哎，俺都是找木路听的，都不干嘞，各水厂干不去，过来都是做木匠，俺都没有找路听嘛来了。
龙岩的秋家嘞，水高不高，水温啥木内热为西北面，的秋家肉嘞，每样一个生皮，牛脊肉嘛，老烂老烂的讲，水高不内嘛，内个每片被我洗阿吃的木没洗焦吧不？不如外片片，没说使用木的，没说那些等那里，你要姐姐变变嘛，老烂家的喽。龙岩人家嘞，水高不高，水温啥比没吃家务，啊，轻轻说哦，你家娃嘞。
咱们家里等那个老弟啊，一过天嘛嘞，等个钱嘞，过来另外要八百，一等个钱来嘞，啊，对面水库来呀，比如说都来，抽三文三六七，抽两米，平平米米六五，然后那个弄点半夜，我那啊，等个钱打那个么不，那个一六来弄的家伙，前面三一打么三六一打那个么打咩嘞？哎，地区搞文嘛，六来八文的呢，我嘞你妈哩，地区表格啦，区表嘛，俺罗嘞八文的呢，俺罗么八文，不定来没事没你钱，俺罗哩，怎么样八六弄嘛嘞，不定来批零没，那多呀，什么等个钱嘞，俺罗是用黑呀，我嘞，
处理等个钱的时候，钱没的路线嘞，我水库文嘛没太嘛啦，就是没太到五八六说，就去玩内马西尼。I can name my dog's name, my father, my mother, a little money, my name, TL Chinzi, TL Chinzi, my good red da. A queen, the cool web or no, go bait the marago, dim yaw chinale, bait so yaw, jutin as a go, lunga dian in a jar at queen or no, nangana dian in a jar at queen, a mea so gamio, messy, my tatiba, bida lojin, go me bama basta saver, bida lojin, Natasanga, sugar, when no machia ma, the dejana, bama sanga bal.
Zeta Sura Gabatamazo, a jay, Jimu Timbari, you got with today. Nimabi the mind, my Batamazo, a jay, Nanga party in Yak, we are shibby and jarry, you got with Titaza. Pizu Dom Yamagale, say when there's a salty lila, Nija.
Generation, you know, that the modern fast food doesn't, you know, then that's it. You know, that's it, madam. Then that's it, you say, like, a chin, the barrier, they young levels are they learn, I know. I do, you know, sub BMS, and behind by my position, my. Behind by my BMS, you know, a GEG, through GLA, come out, you know, don't want democracy, Yabi, or Sikansi, to repeat our name, and behind by my Tiga Tabi, loading at a time.
ဒီရွေးကောက်ပွဲမှာမှာပထမဆုံးအခြေမဲထဲမဲ့လူငယ်တွေကတော့ရွေးကောက်ပွဲနီးလာနဲ့အမျှကိုစီရင်ခုန်တန်တွေဆွညံနေလေပါ။
Oh, jengkong ni apa lagi? Kau, kau dia mah, perlu kau sebab mungkin ada drama level ni. Nampak kau yui dia kau sebab kau ni ada cara, bidu ni ada cara bidu ni ba. Kan dah cakap tu bah mula. Nampak kau yang jila kau sebab langgu le, terusin le, terangu le. Kau ni ba tau si yang nampu le, lupa buat le. Sekarang yang bersabi buat no. Nampak tu ni apa? Ajui mama buat no. Ajui mai ngah lori. Belum kan sah, mai belum yui ajui no. Tengah sah belum le, ya ker le. Kau tinggal mana dalam dia lor, biar buat. Yang lainnya kau ni mah dijuga kau mah, belum mula tak ramah mula, belum pada dia tak ramah mula, bukan aku. Kesan ini pada kesan ini, bukan kau mula tak ramah mula, jualan ini mula.
Mihai le sayur share, nampu lo le aku solo share, mesin ni ah, mahjong mula tu yah le, tu yah kah mala sayur ni nampu le bukan, terus di tu le go sayur jual lah, mian lo ni dah lah, asam biang mana, terus asam biang lo biang macam le, alam mula so, nene le soyang buat mula si le.
ဒီတစ်ခေါက်ကျင်းပရဲ့ရွေးကောက်ပွဲဟာ1964မြန်မာနိုင်ငံလွတ်လပ်ရေးရပြည့်တဲ့နောက်ပိုင်းမှာ6ချိန်မြောက်သာကျင်းပရတည်တဲ့ပါတီဆောင်ရွေးကောက်ပွဲဖြစ်တာကြောင့်မြန်မာလူထုရဲ့အနေနဲ့ကတော့ရွေးကောက်ပွဲနဲ့တိတ်ပြီးတော့ရှင်းလင်းကြံဝင်မှုရှိသေးပါဘူး။ထို့အတူလူငယ်တို့ကြမှာလဲဘာကြောင့်ရွေးကောက်ပွဲကျင်းပရရလဲဘာကြောင့်မဲပေးရလဲဆိုတဲ့ရွေးကောက်ပွဲဆိုင်ရာတိပညာတွေလဲ
ပြခဲ့တာပါရွေးကောက်ပွဲနဲ့ပတ်သက်တဲ့အကြောင်းအရာတင်ပြကြတွေကတော့ဒီလောက်ပါပဲရှင်အခုတင်ပြမယ့်ကျမ်းမာရေးနဲ့ပတ်သက်တဲ့တင်ပြချက်မှာတော့နွားနို့တောက်လို့ရတဲ့ကျမ်းမာရေးဆိုင်ရာအကျိုးကျေးဇူးတွေအကြောင်းကိုဒေါက်တာသန့်စောကအခုလိုတင်ပြထားပါတယ်နွားနို့မှာပါတဲ့ဒပစ်စီတွေဟာခန္ဓာကိုယ်မှာရှိတဲ့ရိုးတွေပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိစေနိုင်တယ်ဆိုတာကိုဒေါက်တာခိုင
နော်တော့မှာအဓိကကတော့ထုံးတဲ့ကယ်လ်ဆီယမ်ရဲ့နောက်ပြီးတော့ပရိုတင်းအသားအဓာတ်ရဲ့ပိုတက်ဆီယမ်မက်ဂနီဆီယမ်ဖော့စဖရပ်စ်ပြီးတော့မင်နရယ်တွေနောက်ပြီးတော့ဗီတာမင်တွေလို့စုံနေပါနေတဲ့အတွက်ကြောင့်မို့လို့ပေါ့နော်နွားလို့တောက်တာရဲ့ဟိုအကျိုးကျေးဇူးရှိပါတယ်နွားတို့မှာအဓိကပါတယ်ထုံးတဲ့ပိုကယ်ဆီယမ်ဟာဆိုလို့ရှိရင်အရိုးတွေကြီးမားတန်ဆွမ်းမှုတို့အထောက်အကူပြုတယ်နောက် ယ်ဆိုလို့ရှိရင်အသက်ကြီးလာလို့ရှိရင်အဖြစ်များတယ်ပေါ့နော်။အယူပွားယောဂါတွေသူကကာကွယ်နိုင်ပါတယ
်။နွားနုဟာအယူတွေကိုကျန်းမာတန်ဆက်စေတဲ့အပြင်တောချမ်းမာရေးအတွက်လည်းအထောက်အကူဖြစ်စေနိုင်တယ်လို့သိရပါတယ်။နာနုရဲ့အကျိုးကျေးဇူးတွေကိုသိရှိတဲ့မိဘတွေကမိမိတို့ရဲ့ရင်သွေးငယ်လေးတွေကိုနာနုတောက်တုံးနဲ့အလေးကျင့်ရရှိအောင်ကြိုးစားဆောင်ရွက်ပေးနေတယ်လို့ဆိုကြပါတယ်
။ကလေးတို့ပေါ့နာနုတိုက်ဆိုင်အားဖြင့်ပေါ့နော်။ငယ်ငယ်ကောင်းတော့ကျဲမာရည်နဲ့ညှို့တဲ့အားကြောင့်တို့နာနုမြေတိုက်ဆိုင်ပ
ါတယ်။ဟုတ်ကဲ့အနည်းကတော့တနည်းကိုနာနုတစ်ခွက်လောက်တော့တိုက်ပါတယ်နော
်
။အဲ့ဒီတိုက်တာကတော့ပက်နာနုမဟုတ်အဲ့ဒါလေးကိုဖြောဖြောပြီးတိုက်တာလေ
။နာနုမှာပါဝင်တဲ့ပိုတက်ဆီယမ်မက်နီဆီယမ်နဲ့ကယ်လ်ဆီယမ်ဓာတ်တွေရဲ့အချိုးအစားဟာသီးခေါင်းကြီးပမာဏထင်းကြီးတဲ့နေရာမှာထောက်ကူဖြစ်စေနိုင်တဲ့အပြင်နှလုံးသွေးကြောဆိုင်ရာရောဂါတွေကိုကြိုတင်ကာကွယ်မှုရရှိစေနိုင်တာကြောင့်အရွယ်ရောက်တဲ့လူတွေအနေနဲ့လည်းနွားနို့တောက်သုံးပေးဖို့လိုအပ်တယ်လို့သိရပါတယ်
။နွားနို့ထဲမှာပါတဲ့ပိုတက်ဆီယမ်ပေါ့မက်နီဆီယမ်နောက်ပြီးတော့ကယ်လ်ဆီယမ်ဒါတွေကြောင့်မလို့ပဲသူကသွေးပေါင်ချိန်ကိုသူကညီရောအောင်လိုဟန်ချက်ညီညီထိန်းထားပေးနိုင်တယ်။ဒါပေမဲ့ကိုကနွားနို့ထဲမှာစားရည်အများကြီးထည့်တောက်နေမယ်ဆိုလို့ရှိရင်တော့သွေးရတိုးမှာပေါ့နော်။အဲ့လိုမဟုတ်ဘဲနဲ့ခင်းခင်းဟင်းရွက်ဒီများများစားမယ်။စားအောင်လျှော့ပြီးွားတော့စားတောက်မယ်။ပုံမှန်လေးနွားနို့တောက်ပေးမယ်ဆိုလို့ရှိရင်တော့သွေးပေါင်ချိန်ကိုတော့မှပုံမှန်ထိန်းထားပေးနိုင်ပါတယ်။နွားနို့ကနေ့စဉ်တောက်တဲ့ပမာဏကိုတောက်မယ်ဆိုလို့ရှိရင်တော့နှလုံးသွေးကြောကျင်းတာအတွက်ကိုကောင်းပါလေ။ဒါပေမဲ့လို့တန်ဆေးလုံးလေးဆိုသလိုပေါ့နော်။အရန်ကိုလိုအပ်တဲ့ပမာဏထက်တောက်လိုက်မယ်ဆိုရင်ညတော့ကယ်လ်ဆီယမ်ပိုတက်ဆီယမ်တွေဆိုတာပမာဏများသွားလို့ရှိရင်မကောင်းဘူး။ကိုကနေ့စဉ်စားနေတဲ့အစားအသောက်တွေထဲမှာလည်းကယ်လ်ဆီယမ်ပိုတက်ဆီယမ်တွေပါဝင်တဲ့အစားအစာတွေကရှိနေမှာပေါ့။ဒါကြောင့်မို့လို့ကိုကအများကြီးတောက်လိုက်မယ်။နောက်လို့အများကြီးတောက်လိုက်မယ်ဆိုလို့ရှိရင်ဒီကယ်လ်ဆီယမ်ပိုတက်ဆီယမ်ပမာဏများသွားတဲ့အခါကျတော့နှလုံးကိုထိခိုက်နိုင်ပါတယ်။ဒါကြောင့်နေ့စဉ်လိုအပ်တဲ့ပမာဏရဖို့ဆိုလို့ရှိရင်နောက်လို့တစ်ဖန်ခွက်ကနေပြီးတော့နှစ်ဖန်ခွက်လောက်တောက်တာအကောင်းဆုံးဖြစ်ပါတယ်။
နာနုတော်တုံးချင်းဟာကျန်းမာရေးဆိုင်ရာအကျိုးကျေးဇူးတွေအများအများရရှိစေနိုင်တယ်လို့ဆိုပေမဲ့နာနုနဲ့ပတ်သက်ပြီးသတိပြုရမယ့်အချက်တွေကိုလည်းသိရှိထားတယ်လို့ဆိုပါတယ်
။အရေးကြီးတာတစ်ခုကနာနုတောက်မယ်ဆိုလို့ရှိရင်တေချာကြိုချက်ပြီးတော့တောက်ရမယ်။ဘာကြောင့်လဲဆိုတော့ပေါ့နော် Mycobacterium bovis လို့ခေါ်တဲ့ TB ရောဂါပိုးတစ်မျိုးရှိတယ်။သူကနာနုကနေပြီးတော့ပါလာတာပေါ့။အဲ့ဒီပိုးတစ်မျိုးကနာနုကိုတတိချာချာစုပွက်နေအောင်မကြိုးဆိုလို့ရှိရင်ပိုးကမသိဘူး။အဲ့ခါကျတော့ဒီနာနုကိုတောက်လိုက်မယ်ပိုးပါတယ်နာနုကိုတောက်လိုက်မယ်ဆိုရင် UDB ဖြစ်နိုင်တယ်နော်နောက်တစ်ခုကတချို့လူတွေကဆိုရင်နွားနို့ထဲမှာပါတဲ့ lactose လို့ခေါ်တဲ့တခြားဓာတ်တမျိုးနဲ့သူကမတည့်ဘူးပေါ့အဲ့ဒီခါကျတော့ဝင်သွားတတ်တယ်အဲ့လိုလူမျိုးတွေကြတော့ဒီ lactose တခြားဓာတ်မပါဘဲနဲ့လှုပ်ထားတဲ့နိုးမုံမျိုးတို့နောက်ပြီးတော့ပဲနိုးတို့ဒါမျိုးတွေတောက်ဖို့ကိုကအကြံပေးရမယ်ပေါ့
ခန္ဓာကိုယ်ဖွံ့ဖြိုးတည်ထောင်ဖို့အတွက်လိုအပ်တဲ့ protein တွေပါဝင်ပြီးအယိုးနဲ့သွားတွေကိုကျန်းမာဆန်းဆန်းစေတာကြောင့်နွားနို့တောက်သုံးပေးတဲ့ဟာကျန်းမာရေးအတွက်ကောင်းမွန်တဲ့အလေးချင်းတစ်ခုဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်
ဒေါက်တာသင်းစောရဲ့တင်ပြချက်ဖြစ်ပါတယ်ခုတော့နောက်ဆုံးရသတင်းတွေကိုမသိရင်ထိုက်ကကြေညာပေးပါအောင်ရှင
်ဖိလစ်ပိုင်နိုင်ငံမြောက်ပိုင်းမှာဒီကနေ့တနင်္ဂနွေနေ့အစောပိုင်းတဖြည်းဖြည်းချင်းစတင်ဝင်ရောက်တိုက်ခတ်နေတဲ့အင်အားပြင်းခေါဖူးတိုင်ဖုံမုန်တိုင်းရဲ့လေပြင်းနဲ့မိုးရွာသွန်းမှုကြောင့်လျှက်စစ်မီးနဲ့တယ်လီဖုန်းဆက်သွယ်ရေးလိုင်းတွေကျနေပြီးအရင်ကခံမှန်းထားတာထက်တရက်ပိုပြီးလာမယ့်ဗုဒ္ဓဟူးနေ့အထိမုန်တိုင်းတံကိုခန်းစားရနိုင်ခြေရှိနေပါတယ်အီဂျစ်နိုင်ငံမှာကလာရှီစောင့်မြော်ခဲ့ရတဲ့လွှတ်တော်ရွေးကောက်ပွဲတွေကိုဒီကနေ့တနင်္ဂနွေနေ့မှာနိုင်ငံရဲ့နေမြေထက်ဝက်တို့မှာကျင်းပနေကြပါပြီ။ဖြုတ်ချခံသမ္မတမိုဟာမက်မော်စီနောက်ပိုင်းနိုင်ငံကိုဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးနိုင်ဖို့လက်ရှိအစိုးရကအစီအစဉ်ချလှုပ်ဆောင်နေတာဖြစ်ပါတယ်။ပထမအထုပ်မဲပေးမှုတွေကိုတနင်္ဂနွေနေ့နဲ့တနင်္လာနေ့တို့မှာခရိုင်14ခုတို့မှာကျင်းပမှာဖြစ်ပြီးကျန်တဲ့ဒေသတွေမှာတော့မဲပေးပွဲတွေကိုဒီဇင်ဘာလအစောပိုင်းမှာလှုပ်ဆောင်မှာဖြစ်ပါတယ်။နိုင်ငံရဲ့ခြားမှနေထိုင်ကြသူတွေကတော့စနေနေ့ကမဲပေးခွင့်ရခဲ့ပြီးဖြစ်ပါတယ်။နိုင်ငံရဲ့ခြားခံမြန်မာနိုင်ငံသားတွေဒီကနေ့မှလည်းကြိုတင်မဲပေးနေကြသလိုတချို့နိုင်ငံတွေမှာတော့မဲပေးမှုစည်းရင်းပိတ်သွားပြီးဖြစ်ပါတယ်။မဲဆင်းမှာပါပြီးမဲပေးခွင့်မရသူတွေမဲပေးခွင့်လျှောက်လွှာတင်ပြီးကိုယ့်အတွက်မဲလက်မှတ်မပါလို့မဲပေးခွင့်မရသူတွေလည်းရှိနေကြပါတယ်။ Nangan Zhang Wen and Yama Zhang with Lelem would Dinye Jopamu to say divine in there. Pokalika Longan Rigo, Chat Happy Tarret, Nangan Zhatong with Yalekan, Kai Sang Quent Lines in Rigo, Show Ding Nedja, Yamaning and Obobang at Jinya Tavarishin.
Now, so yard the dinner, Mathe in Taga Jinya, big air up your barret, Dinyan is season Tolo Yumugama Sumo Pippi, Sabine Sanya Engineer or National Kali Pippare. View American than Yanib Yamaba that season go, Yamasano Jinya Chow Nagan and Kuna, you tea like to meet us Sakun Sakun and a Sangarugan and Taya Tolu and big air up your barret. ตราชินတွင်စန္ဒနဲ့ဘဝတထတဲ့ကြကြပါစေပြည်ဝင်မြန်မာပိုင်းစီစဉ်ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်နောက်နှစ်နာရီကြာမှာပြန်လည်ဆုံတွေ့ကြတာပေါ့ရှင်ကျမရှားဖုံပါ
This program has come to you from the Voice of America, Washington.